อาตนาดอนนี่2555ขอนี้ก้อสาตักกะเรท่าตอยาขอนะตะบาลาภิจโจ13เย2021ขอนี้มัลละ20เยชันติเนอาชีบายตาฉิ่งเล่มยุชันโยมะกวินอตวินเว16เจ็งเหมี่ยวเซียนจิ้มบะปิลุอะติအမျိုးဘာသာသာသနာကိုယ်သာဆောင်ရှောက်ရာဓမ္မပူဇာဓမ္မသဘင်အခမ်းအနား၌တာချိလိမ့်မြုပ်တော်လွတ်လွတ်ဝင်ပြည်လင်တိုင်းနိုင်နိုင်စားတော့ဆိုင်မိသားစုနဲ့ကုရမျိုးအောင်စားတာတော်ဝင်းမိမိသားစုအမျိုးဘာသာသာသနာကိုယ်သာဆောင်ရှောက်ရာတရားဝဲဖြစ်မြောက်ရေးအဖွဲ့နဲ့တာချိလေးမျိုးသူမျိုးသားဤမြဤအဝဒဒါနဓမ္မဒါနအဖြစ်ဖြင့်ဟောကြားအပ်သောတရားသိလင်စိတ်ပျော်ရွှင်အကြောင်းတရားဒေသနာတော်ဒီကနေ့ညတဘာသဘင်ခန္ဓာကိုရှေဖုံးတော်သခင်ရှင်တော်မြတ်ဖရာဤမဟာကရုဏာကုံကိုအာယုံပြုကာတိကျူဖွဲ့ဆိုအပ်သောဝန္ဒနာပနာမအာတိတဂါထာကိုရွတ်စုပူဇော်ခြင်းဖြင့်စတင်ကြရအောင်ယောကပ္ပကောတိဟိပိအပ္ပမေယံကာလံကရဝန္တောတိဒုက္ခရာနိခေရံကတောလောကဟိတာယနာထောနမောမကာရုဏိကန္တတ္တာယောနာထောဝိနေယယာစွာတတဝါဣခြံလာစီပွာလူလာတောင်းတဂုံပေါင်းခါသဖြင့်နာထအမြင်ညာကျင့်ရှင်တော်မြတ်ဖရာသည်ကပ္ပကောတိဟိပိဂရေကဝါအရေးအတွက်တင်ချာလို့ဖြင့်တော်လဲအပ္ပမေယံရေတွေ့တိုင်းတာဖော်ပြခြင်းကမစွမ်းနိုင်ပါသောကာလလေးအသင်ချေသိနေကမှာရှိကြသောကာလပတ်လုံးလောကဟိတယတ္တလောကဤအကျိုးစီးပွားလောကအတိတောကရဏိဥ္စာအသက်ချေလဲအင်္ဂါမေတ္တာကြီးမှသမိတာနှင့်တထာဇဏီဆဉ္ညီဟုဇဏီထဝေငါးသက်အစုအလုံးမှုရုကိုတရတော်ဖျားဖြစ်ရန်ရည်တန်ကြိုးကုပ်အထုတ်တော်မူရသည်ဖြစ်ပြီးခေရန်လက်ချင်းမျက်လုံးအသက်ဆုံးလည်းနှလုံးစေဝံကိုရောဤပမှန်ခြင်းတို့ကတောဘဝတဏ္ဍံချိန်ဖန်များစွာရောက်တော်မူခဲ့ရရှာလေပြီမဟာကရုဏီကတ္တတ္တဝါများယင်ဝေသားကဲ့သို့တဏှာချစ်ခင်မဟာကရုဏာရှင်ဖြစ်တော်မူသောကတ္တနာတ္တဝိနည်းအားများစွာတတ္တဝါဤချမ်းသာစီးပွားလိုလားတောင်းတအကုန်ပေါင်းခါသည်ဖြင့်နာထမြညာထိုးရှင်တော်မြတ်ဖရာအားဓမ္မယုတိပြောင်းပြောင်းမံကိုလျော၍ကရောယုကျိုးရှိခိုးခြင်းသည်အထုဘဝတုစင်စစ်မတွေ့ဖြစ်ပါစေတည်းတရားသိလင်စိတ်ပျော်ရွှင်စိတ်ပျော်ရွှင်မှုအတွက်မလုပ်ရမယ်ဆိုတာဘုရားရဲ့အဆုံးအမတရားသိအောင်ကြိုးစားဖို့တရားသိမှစိတ်ဖြော်ရွှင်နိုင်တယ်လောကမှာစီးစိတ်ဥစ္စာတွေကြွယ်ဝပြီမဲ့လို့စိတ်ပျော်ရွှင်မှုဆိုတာရကြမှာရပစ္စည်းဥစ္စာတွေပေါများလို့ချမ်းသာကြွယ်ဝပြီစိတ်ချမ်းသာမှုမရတဲ့ပုဂ္ဂိုလ်တွေလောကမှာအများကြီးပဲချမ်းသာမှုဆိုတာကိုပစ္စည်းဥစ္စာကလည်းပေးနိုင်တာမဟုတ်ဘူးတခြားအရာတွေကလည်းပေးနိုင်တယ်ပေးနိုင်တော့မှတခဏမျှသာလဲချမ်းသာတယ်လို့ထင်ရယုံအမတန်မှတူတောင်းတဲ့ကာလအတွင်းမှာချမ်းသာမှုကိုပေးတယ်လို့ဆိုရတော့သာဝရချမ်းသာမှုကိုပေးနိုင်တာကတော့တရားအတိတာဖြစ်တယ်ဒါကြောင့်မို့စိတ်ပျော်ရွှင်ဖို့ရအတွက်စိတ်ချမ်းသာဖို့ရအတွက်လောကလူတွေဟာဘယ်လိုပဲဆုဆောင်ဆုတောင်းတရားမသိဘူးဆိုလို့ရှိရင်စိတ်ချမ်းသာမှုရဖို့ရအမှန်တမ်းခဲနေတယ်။ အများကြီးဘုရားဘာသာဝင်သူတော်စင်တွေဟာဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့တရားဓမ္မကိုအထိုက်အလျောက်သိရှိကြသည့်အတွက်စိတ်ဆင်းရဲစရာကြုံတဲ့အခါတရားနှလုံးသွင်းခြင်းဖြင့်စိတ်ဆင်းရဲမှုပယ်ဖြောက်နိုင်ကြတာဒါလက်တွေ့ပါပဲအဲ့ဒါလို့ဓမ္မအတိတရားအတိမရှိတဲ့ပုဂ္ဂိုလ်တွေဟာစိတ်ဆင်းရဲလာပြီဆိုလို့ရှိရင်ထွက်ပေါက်ရှာမရဖြစ်တတ်တယ်ထပ်ပေါက်ရှာမရတဲ့အခါကျတခြားနည်းတွေနဲ့စိတ်ဖြေပြောင်းမှုစ조사အထုတ်ကြအဲ့ဒီလို조사အထုတ်တဲ့အခါမှာပြဿနာတကူပေါ်တကူဆက်ဆိုတာနော်ပေါ့စေလုံလို့ကြောင်းရုပ်ထိုးဆေးအတွက်လေးလို့ဆိုတဲ့မြန်မာစကားလိုပဲပြဿနာတစ်ခုထပ်တိုးလာုံသာရှိတယ်အေးတရားနှလုံးသွင်းပြီးတော့တရားအတိနဲ့စိတ်ပျော်ရွှင်မှုကိုရတဲ့ပုဂ္ဂိုလ်ဟာသာဝရငြိမ်းချမ်းတဲ့ငြိမ်းချမ်းတဲ့စိတ်ပျော်ရွှင်မှုကိုရနိုင်တာ။လောကလူသားတွေဟာစိတ်ချမ်းသာမှုကိုတောင်းတကြ။စိတ်ချမ်းသာကိုချမ်းသာအတ္တမလိုလားကြ။ဘုရားဘာသာဝင်နေရောဘုရားဘာသာဝင်မဟုတ်တဲ့ပုဂ္ဂိုလ်တွေစိတ်ချမ်းသာမှုဆိုတာမြေတန်းရှာဖွေနေကြ။ဒါကြောင့်မို့လောကလူသားတွေရဲ့တူညီတဲ့အချက်ကဘာလဲလို့ဆိုရင်ချမ်းသာကိုလိုလားခြင်းဆိုတာတူညီတဲ့အချက်ဘယ်ဘာသာဝင်ဘယ်လူမျိုးပဲဖြစ်ဖြစ်ချမ်းသာခြင်းညာတာကြည့်မယ်ဆင်းရဲမှုကိုကြောက်ရွံ့ညာတာကြည့်ရသော်ဘုရားကလည်းဒါကိုဟောကြားထားတာရှိတယ်ဒုက္ခကာမဒုက္ခပฏิကူလာတဲ့ဒုက္ခကာမလူတွေဟာချမ်းသာခြင်းညာတယ်ဒုက္ခပฏิကူလာဆင်းရဲတာကိုယွံ့မုံညာဒါကြောင့်မို့ဆင်းရဲမှကြောက်ပြီးချမ်းသာတာကိုလိုလားလို့ကြိုးစားအထုတ်ကြ။သို့တော်လည်းကြိုးစားအထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းချမ်းသာဒုက္ခရလားလို့ဆိုမရဘူး။မရတာဘာကြောင့်လဲလို့ဆိုရင်ချမ်းသာဒုက္ခကိုပေးနိုင်တဲ့အစစ်မှန်အကြောင်းတရားကိုမသိလို့ပဲလို့ဒီလိုပြောရအောင်။တခြားနည်းတွေနဲ့စိတ်ချမ်းသာမှုကိုရှာတာဟာတခဏမျှသာစိတ်ချမ်းသာမှုရတယ်လို့လို့ရှိပြီ။နောက်ပိုင်းမှာစိတ်ချမ်းသာမှုမရပဲနဲ့စိတ်ဆင်းရဲမှုတွေသာထပ်တလဲလဲဖြစ်ပေါ်ပြီးတော့လာရတဲ့တဲ့မြတ်စွာဘုရားရဲ့အဆုံးအမဟာလူသားတွေမှာမြတ်စွာဘုရားရဲ့အဆုံးအမ Mind Center Teaching လို့ဒီလိုပြောလို့ရ Mind Center Teaching ဆိုတာလူတွေရဲ့အသိစိတ်လူတွေရဲ့စိတ်ဓာတ်ကိုဗဟုပြုပြီးတော့ဆုံးမတဲ့ဩဝါဒအဆုံးမစကားလူတွေမှာဗဟုပြုရတာတစ်ခုရှိတယ်အားလုံးဟာဘာကိုဗဟုပြုရမလဲလို့ဆိုရင်မိမိရဲ့စိတ်ကလေးကိုကောင်းအောင်ဗဟုပြုရစိတ်ကောင်းမှုအတွက်စိတ်ရဲ့အညစ်အကြေးတွေစိတ်ရဲ့ပူပန်မှုတွေရှင်းလင်းနိုင်ရဖယ်ရှားနိုင်ရမဖယ်ရှားနိုင်ဘူးဆိုလို့ရှိရင်စိတ်ချမ်းသာမှုစိတ်ပျော်ရွှင်မှုဆိုတာဘယ်လိုမှမရနိုင်ဒါကြောင့်မို့တခြားဘာသာတွေနဲ့မတူတာအဲ့ဒါတခြားဘာသာတွေက God Center Religion လို့ခေါ်တယ် God Center Religion ဆိုတာသူတို့ရဲ့ဆုံးမအဆိုးအမိတ်နေအားလုံးဟာကောင်းကင်ဘုံကသာဝရဖရာတကောရှင်ကြီးကိုဗဟုပြုထားတာတကောရှင်ကြီးကဘယ်လိုပြောတယ်တကောရှင်ကြီးကဘယ်လိုဆုံးမတယ်ဖះကြိုက်တယ်ဖះမကြိုက်ဘူး ਨੇ အဲ့ဒီစကားကိုဗဟုပြုပြီးတော့ဖះသခင်ရဲ့အကြိုက်လိုက်နာကျင့်သုံးခြင်းဆိုတာသာဖြစ်တယ်မြတ်စွာဘုရားရဲ့အဆုံးအမကဒီလိုမဟုတ်ဘူးဖះရဲ့အဆုံးအမကကိုယ်စိတ်ကိုဖြူစင်အောင်ထားဖို့အဓိကဖြစ်တယ်လူတိုင်းလူတိုင်းဟာကိုယ်စိတ်ကိုဖြူစင်အောင်ကြိုးစားစိတ်ရဲ့အညစ်အကြေးတွေဖယ်ရှားဖို့ကြိုးစားနိုင်ရဒါကြောင့်မို့စိတ်ကိုဗဟုပြုပြီးတော့မြတ်စွာဘုရားကဆုံးမဩဝါဒပေးတယ်။ဒီတေသနာတော်တွေဟာအမတ္တမထင်ရှားတယ်။စိတ်တေနနိယတေလောကောတဲ့။တတ္တလောကကြီးတစ်ခုလုံးကိုဘယ်သူကနေရှေ့ဆောင်နေသလဲလို့ဆိုရင်စိတ်ကရှေ့ဆောင်။ဘာဖြစ်လို့စိတ်ကရှေ့ဆောင်တော့ဆိုကြည့်လေ။တရားဝဲလုံးမယ်ဆိုလို့ရှိရင်လေစိတ်ကတရားဝဲလို့ရင်ကောင်းမယ်လို့ဆိုတဲ့စိတ်အရင်ပေါ်လာတာထို့ပေါ်လာတဲ့စိတ်အားလျော်စွာတရားဝဲကျင့်ပါခြင်းကိုလုပ်ရတယ်။တရားနာတယ်ဆိုတဲ့အချိန်မှလည်းပဲဒီ တရားနာသွားရအောင်မယ်ဆိုတဲ့စိတ်ကအရင်ဖြစ်တယ်အဲ့ဒီတရားနာသွားရအောင်မယ်ဆိုတဲ့စိတ်ဖြစ်တဲ့နောက်မှာတကယ်တရားနာခြင်းဆိုတာဖြစ်လာအရာရာဟာစိတ်ကရှေ့သွားနေတယ်ရှေ့ဆောင်နေတယ်ဆိုတာအမှန်တမ်းထင်ရှားတယ်မြတ်စွာဘုရားသခင်ကိုရောမြတ်ကစိတ်တေနနိယတေလောကောစိတ်တေနပရိကတ္တိစိတ်တတဧကဓမ္မတသဗ္ဗေဝဝတမနောကုတဲ့လောကကြီးတစ်ခုလုံးကိုစိတ်ကရှေ့ဆောင်စိတ်ကနေရှေ့ဆောင်နေတယ်စိတ်တေနနိယတေလောကောစိတ်ကပဲဆွဲဆောင်အလုံးဆောင်ခြင်းသွားတယ်အရာရာစိတ်တတဧကဓမ္မတသဗ္ဗမနောကုအလုံးဟာစိတ်ရဲ့အလိုဆန္ဒအတိုင်းလိုက်ပါနေကြရတယ်လို့ဒါတလက်တွေ့နဲ့ကြည့်မယ်ဆိုလို့ရှိရင်အလုံးမှန်ကန်တာပဲဘာလုပ်မယ်ဆိုတဲ့အလုံးမှန်တယ်များဘာပြောမယ်ဆိုတဲ့ပြောတဲ့စကားမှန်တယ်များစိတ်ကရှေ့ဆောင်နေဆိုတာအမှန်တမ်းထင်ရှားမြတ်စွာဘုရားရဲ့ဒေသနာတော်၂ရပ်ကိုဆင်ခြင်စဉ်းစားကြည့်မြတ်စွာဘုရားကမနောပုပ်ပင်ကမာဓမ္မာတဘာဝတရားတွေကိုဘယ်သူကဥဆောင်နေတယ်လဲဆိုရင်စိတ်ကဥဆောင်ဟုတ်တယ်ပြောတာဆိုတာကြံတာတွေးတာအစလှုပ်တာခြိုက်တာအစအလုံးကိုဓမ္မလို့ဆိုတဲ့တဘာဝတက္ကရာဆရာအဆိုကတော့မနောပုပ်ပင်ကမာဓမ္မာလို့ဆိုတဲ့ဓမ္မဒီစေတသိက်တရားတွေကိုသာရည်ညွှန်းပြီးတော့ဒီလိုဖွင့်ဆိုတာတော့အရင်ကဖွင့်ဆိုတဲ့သဘောပဲသို့တော်မြတ်စွာဘုရားတဏှိအားဖြင့်အဓိပ္ပာယ်ပြောမယ်ဆိုရင်မနောပုပ်ပင်ကမာဓမ္မာဓမ္မလို့ဆိုတဲ့သဘာဝအရာခတ်သိမ်းကိုဆိုလိုတာအရာခတ်သိမ်းဆိုတာပြောဆိုတာပဲဖြစ်စေပြုလုပ်တာပဲဖြစ်စေကြံတွေးတာပဲဖြစ်စေဘယ်သူကနေဥဆောင်နေတုံးဆိုစိတ်ကနေဥဆောင်နေတယ်လို့ဒါလို့ဆိုတာစိတ်ကဥဆောင်ရုံဥဆောင်တာမဟုတ်ဘူးမနောတိထမနောမယစိတ်ကနေကြီးမှုထားတယ်ကြီးမှုထားရုံနဲ့မကဘူးစိတ်ကအလုံးကိုဖန်တီးထားတယ်ဒါလို့ဆိုတာပေါ့နော်ဒါဖြင့်ဘုရားမြတ်စွာရဲ့ဟောကြားတဲ့တရားတွေထဲမှာစိတ်တပဒါနလို့ဆိုတာအတ္တမထင်ရှားတယ်စိတ်ကိုအဓိကထားဟောတာအဲ့တော့စိတ်ကိုအဓိကထားဟောသည့်အတွက်ကြောင့်စိတ်သာအရှိတရားရုပ်ဆိုတာအရှိတရားမဟုတ်ဘူးလို့ဆိုလိုတာလားဒီတိပ္ပံဆရာတွေစိတ်ကိုလေ့လာတဲ့ပုဂ္ဂိုလ်တွေရုပ်ကိုလေ့လာတဲ့ပုဂ္ဂိုလ်တွေပြောတဲ့စကားတစ်ခု idealism လို့ဆိုတာစိတ်သာအရှိတရားလို့ဆိုလိုတယ်အရာရာစိတ်သာပဲလို့ဒီလိုဆိုလိုတာလည်းမဟုတ်ဘူးမြတ်စွာဘုရားစိတ်သာအရှိတရားမဟုတ်ဘူးစိတ်လည်းရှိတယ်ရုပ်လည်းရှိ materialism ဆိုတဲ့ရုပ်တရားသာအရှိတရားလို့ဒီလိုပြောတာလည်းမဟုတ်ဘူးရုပ်လည်းရှိတယ်စိတ်လည်းရှိတယ်ရုပ်လည်းရှိတယ်နာမ်လည်းရှိတယ်ဒီလိုဆိုလို့သို့တော်လည်းအရာခတ်သိမ်းကိုစိတ်ကဥဆောင်နေတယ်ဆိုတာကြတော့ဒါအမှန်တမ်းမှန်ကန်အမှန်တမ်းမှန်ကန်ကိုယ့်ဘဝကိုယ်လက်တွေ့ကိုယ့်ဟာကိုယ်စဉ်းစားကြည့်တစ်စုံတစ်ခုပြောမယ်ဆိုရင်လည်းစိတ်ကအရင်တွေးတယ်တစ်စုံတစ်ခုလုံးမယ်ဆိုရင်လည်းစိတ်ထဲမှာအရင်ဖြစ်တယ်ပြီးတော့မှပြောတယ်လုပ်တယ်ဆိုတာဖြစ်တယ်အဲ့ဒီတော့ဒီလောက်အရေးပါတဲ့စိတ်ကိုဘုန်းကြီးတို့တွေကျုပ်စင်အောင်ထားဖို့ထိမ့်သိမ်းဆောင်ရှောက်ဖို့ဆိုတာအရေးကြီးတယ်လို့ဒါမြတ်စွာဘုရားရဲ့အဆုံးအမလို့စိတ်ဆိုတာအမြဲတမ်းအကောင်းနေနဲ့ကြီးတွေးနေသလားလို့ဆိုတော့စိတ်ရဲ့သဘာဝကပပတ္တမေရမတိမနောတဲ့မကောင်းတဲ့ဘက်မှာအလွန်ပျော်မွေ့ဘာဖြစ်လို့ပျော်မွေ့တုံးဆိုစိတ်ကခောက်ယိုးကျိုးနေတာနော်ကာမဂုဏ်အာယုန်နေပေါ်မှာဆိုရင်လွယ်လင့်တကူဖြစ်တယ်ဆိုပါစို့ပွဲကြည့်သွားဖို့နဲ့တရားနာဖို့ဆိုရင်ပွဲကြည့်သွားဖို့ကအလေးပါဒါအများစုကိုပြောတာနော်အများစုကိုစိတ်ဟာတခြင်းနာထောင်ဖို့နဲ့တရားနာဖို့ဆိုလို့ရှိရင်တခြင်းနာထောင်ဖို့ကရာခိုင်နှုန်းများနေမှာပဲအများတားလ တူးရည်တွေနဲ့တွက်ချလိုက်ဘာဖြစ်လို့လို့ဆိုစိတ်ဟာအပျော်ပါးဘက်ကိုအမြဲတမ်းကန်းညွတ်နေတယ်ဒါကိုဆုံးလို့တာမြတ်စွာဘုရားကပါပတမိရမတိမနောစိတ်ဆိုတာမကောင်းတဲ့ဘက်မှာပျော်မွေ့နေတယ်ပျော်မွေ့တယ်ဆိုတဲ့ကစိတ်ဟာလောဘနဲ့တွဲနေတယ်ဒေါသနဲ့တွဲနေတယ်မောဟနဲ့တွဲနေတယ်မာမနာတွေအိတ်တာတွေမစ္စရိယတွေနဲ့တွဲဖက်နေရသူတို့နဲ့တွဲပြီးတော့နေပြီးတော့ဖြစ်တာပို့ပြီးတော့စိတ်ကလွယ်ကူနေတာဒါကြောင့်မို့လို့ပျော်မွေ့တယ်ဆိုတာအဲ့ဒီအဓိပ္ပာယ်လေးပေါ့ဗျာကောင်းတဲ့အလုပ်လုပ်ဖို့ဆိုတာကျတော့စိတ်အားကိုမနေတွန်းပေးရတယ်လူတိုင်းလူတိုင်းဟာနော်ကောင်းတဲ့အရာဖြစ်ဖို့စိတ်အားတွေကိုပြင်ပေးရကိုယ်ကိုဆုံးမပေးရတယ်မိဘဆွေမျိုးတွေကဆုံးမပေးရတယ်အဲ့ဒါလို့ဆုံးမတိုက်တွန်းနိုင်မှစိတ်ကလေးဟာကောင်းတဲ့ဘက်ကိုဥလှဲ့အနုမုံဆိုလို့ရှိရင်မကောင်းတဲ့ဘက်ကိုဥလှဲ့တာများတယ်ဒါကြောင့်မြတ်စွာဘုရားရဲ့အဆုံးအမစိတ်ကိုပြုပြင်ထိန်းသိမ်းဖို့လိုအပ်တယ်ဆိုတာတဏ္ဍမထင်ရှားကိုယ်စိတ်ကိုပြင်နိုင်တဲ့ပုဂ္ဂိုလ်တွေဟာကောင်းကျိုးချမ်းသာတွေကိုရသွားကိုယ်စိတ်ကိုမနိုင်ဘူးဆိုတဲ့ပုဂ္ဂိုလ်တွေဟာဒုက္ခရောက်ကြတာပေါ့ဒါကြောင့်ဘုတရားသိတယ်ဆိုတာစိတ်ကိုထိန်းနိုင်ဖို့သိတဲ့အသည့်မျိုးဒီလိုပြောလို့လားအေးမြတ်စွာဘုရားကစိတ်ဟာမကောင်းတဲ့စိတ်နဲ့ကောင်းတဲ့စိတ်ဒီနှစ်ခုခွဲခြားလိုက်မကောင်းတဲ့စိတ်ဆိုတာလောဘနဲ့တွဲနေတဲ့စိတ်ဒေါသနဲ့တွဲနေတဲ့စိတ်မောဟနဲ့တွဲတဲ့စိတ်မမနာတွေအိတ်တာတွေမစ္စရိယတွေနဲ့တွဲတဲ့စိတ်ဒါမကောင်းတဲ့စိတ်ဒီလိုဆိုလို့ကောင်းတဲ့စိတ်ဆိုတာတရားနဲ့တွဲတဲ့စိတ်တတိနဲ့တွဲတဲ့စိတ်ဝိရိယနဲ့ပညာနဲ့ကောင်းမြတ်တဲ့အားတွေနဲ့အလောဘနဲ့တွဲတယ်အဒေါသနဲ့တွဲတယ်အမောဟနဲ့တွဲတယ်မေတ္တာနဲ့တွဲတယ်မုရိတာကရုဏာနဲ့တွဲတယ်မုရိတာနဲ့တွဲတယ်အဲ့ဒါလို့ကောင်းတဲ့သဘာဝတရားတွေနဲ့တွဲဖက်လာတဲ့စိတ်ဟာကောင်းတဲ့စိတ်လို့ဒီလိုပြောတာ။ဒါဖြင့်ဒီစိတ်နှစ်ခုဟာမကောင်းတဲ့လောဘဒေါသမောဟတွေနဲ့တွဲဖက်လာတဲ့စိတ်ဟာအဲ့ဒီစိတ်ကိုမထိမ့်သိမ့်ဘူးဒီစိတ်နဲ့စကားပြောမယ်ဒီစိတ်နဲ့ကြံတွေးမယ်ဒီစိတ်နဲ့စကားပြောမယ်ဒီစိတ်နဲ့အလုပ်လုပ်မယ်ဆိုရင်ဘာဖြစ်လာနိုင်တော့ဆိုရသော်များမနတာစီပဒုတ်ထေနဘာတတိဝါကရောတိဝါမကောင်းတဲ့အကုသိုလ်တရားတွေနဲ့တွဲဖက်ထားတဲ့စိတ်ပျက်စီးနေတဲ့စိတ်နဲ့စကားပြောမယ်အလုံးလုံးမယ်ဆိုရင်နဲ့ဘာဖြစ်လဲအဲ့ဒီပြောဆိုခြင်းပြုလုပ်ခြင်းကြောင့်တတောဏဒုက္ခမနှွေတီဆင်းရဲဒုက္ခတွေပြဿနာတွေနောက်ကတတိကြီးပါလာတယ်ဒါဟုတ်မို့စဉ်းစားကြည့်လေလောဘနဲ့တွဲဖက်လာတဲ့စိတ်ကြောင့်လောဘကိုအကြောင်းပြုပြီးတော့သူတစ်ပါးပစ္စည်းဥစ္စာကိုခိုးယူမိမယ်ဆိုလို့ရှိရင်ဟောပြဿနာဒီဘဝတွေမှာပြဿနာဖြစ်တယ်အကယ်၍ဒီဘဝပြဿနာမဖြစ်ရင်ဒီအကုသိုလ်ကလိုက်ပြီးတော့ဒုက္ခပေးထို့တူပဲဒေါသနဲ့တွဲဖက်လာတယ်ဆိုလို့ရှိရင်ဒီဒေါသကိုမဖယ်ဘဲနဲ့ဒီဒေါသနဲ့တွေးမယ်လုပ်မယ်ဆိုလို့ရှိရင်ဒီဘဝတွင်ပဲပြဿနာတွေတက်တာဒေါသအလျောက်ပြုလုပ်မိတဲ့အခါမှာလောကမှာကြည့်လေရာဇဝမှုတွေလှုပ်တဲ့ပုံကိုယ်တွေဒေါသအလျောက်တစ်စုံတစ်ခုပြုလုပ်မိပြီဆိုတော့လောကမှာရှိတဲ့လူသားမှုတွေနော်ဒါတွေဟာဘာကြောင့်ဖြစ်နေတုန်းဆိုဒေါသကြောင့်ဖြစ်တာဒေါသနဲ့တွဲနေတဲ့စိတ်ကြောင့်ဖြစ်တာဒီလိုဆိုလို့ရပါဘူးအေးတူတူဆဲရုပ်ဆဲဆုံမှုတွေဂုံတိုင်မှုတွေဒါမျိုးတွေလည်းဖြစ်လာလောကမှာရာဇောမှုတွေဆိုတာဟာလောဘနဲ့တွဲတဲ့စိတ်ကြောင့်ဖြစ်တယ်ဒေါသနဲ့တွဲတဲ့စိတ်ကြောင့်ဖြစ်တယ်ဒီလောဘဒေါသစတဲ့အကုသိုလ်တွေဟာအဗဒံမဒီလူလောကကြီးကိုဒုက္ခပေးတယ်လို့ဒီလိုပြောတာဘာဖြစ်လို့ရောဆိုဒေါသကိုအခြေခံပြီးတော့ပြောသည်မြဆိုသည်မြလုပ်သည်မြတည်းဟာပြဿနာကိုဖိတ်ခေါ်နေတယ်လို့ဖြစ်တယ်ပေါ့ ဒါကြောင့်မလို့ဒီဒေါသနဲ့တွဲတဲ့အစိတ်ရာဇဝမှုတွေကိုထူပြောဖြစ်ပေါ်စေတယ်ဒါကိုမြတ်စွာဘုရားကဟောတာပဒုတ်ထေနမနတာစေပဒုတ်ထေနဘာတတိဘောကရောတိဘောအေးပျက်စီးနေတဲ့စိတ်နဲ့ပြောပြီးလှုပ်ပြီးဆိုလို့ရှိရင်တတော်နံဒုက္ခမနွေတိပြဿနာတွေနောက်ကဆက်တိုက်လိုက်ပါလာနိုင်တယ်ဒါကြောင့်မို့ကိုယ်စိတ်လေးကိုလောဘနဲ့မတွဲအောင်ဒေါသနဲ့မတွဲအောင်ကောင်းတာတွေနဲ့ပဲတွဲဖက်နေအောင်ကြိုးစားဆောင်ရှောက်ရမယ်လို့ဒီလိုစိတ်နဲ့ပတ်သက်ပြီးတော့ဟောတဲ့ဒေသနာတွေမြောက်များစွာရှိတယ်။ကဲကောင်းတဲ့အရာတွေနဲ့တွဲတယ်။တတိနဲ့တွဲတယ်၊ပညာနဲ့တွဲတယ်။ကောင်းမြတ်တဲ့အလောဘနော်စွန့်လူခြင်းဆိုတဲ့အလောဘမုန်တိမှုကင်းခြင်းဆိုတဲ့အဒေါသအရာရာမှာပညာနဲ့ဆင်ញင်ခြင်းလို့ဆိုရက်အမောဟဒီတဘာဝတရားတွေနဲ့တွဲဖက်လာတဲ့စိတ်တရားနဲ့တွဲဖက်လာတဲ့စိတ်ကြတာဘာဖြစ်လဲမနတာစီပတန်နေနဘာတတိဝါကရောတိဝါကောင်းတဲ့တဘာဝတရားတွေနဲ့ပြောဆိုပြီးပြုလုပ်ပြီးစေတတော်နံဒုက္ခမနေတိအဲ့ဒါလို့ပြောဆိုပြုလုပ်တဲ့ပုဂ္ဂိုလ်နောက်ချမ်းသာဒုက္ခပေါ်ပေါက်လာတယ်ဆိုလိုတာကကောင်းတဲ့စိတ်နဲ့ပြောတယ်ကောင်းတဲ့စိတ်နဲ့လုပ်တယ်ဆိုတဲ့နောက်မှာဘာပြဿနာမှမဖြစ်တဲ့အပြင်ကောင်းကျိုးချမ်းသာတွေကိုဖြစ်ပေါ်စေတယ်လို့ဒီလိုမြတ်စွာဘုရားဟောတာဒါကြောင့်မလို့ကိုယ်စိတ်ဟာဘုရားမအရေးကြီးတယ်စိတ်ကိုစင်ကြယ်တန်ရှင်းအောင်လေ့ကျင့်ရမယ်လို့ဒါဘုရားရဲ့အဆုံးအမအေးညီမလူမျိုးတွေလည်းဘုရားရဲ့အဆုံးအမကိုရထားတော့ပြောကြတယ်လေဒီစိတ်နဲ့ပတ်သက်ပြီးတော့เนาะကိုယ်စိတ်ကိုနိုင်မယ်စိတ်ကောင်းနှလုံးကောင်းထားမယ်ဆိုလို့ရှိရင်ကောင်းတဲ့အရာတွေအားလုံးဖြစ်ပေါ်နိုင်တယ်စိတ်တပဒါနဒီလိုဆိုကြတာဒါဖြင့်ကောင်းပြီစိတ်တပျော်ရွှင်မှုအတွက်တရားအတိနဲ့ဘယ်လိုလုပ်ရမလဲဘာဖြစ်လို့စိတ်ပျော်ရွှင်မှုကိုလူတွေဟာမရကြဘူးလူကြီးရဲ့တန်းနဲ့စိတ်ချမ်းသာမှုကိုဘာကြောင့်မရရလဲဆိုတရားမသိလို့မရတာဒါဖြင့်တရားသိအောင်ဘယ်လိုလုပ်ရမလဲစိတ်ပျော်ရွှင်ချမ်းမြေ့မျိုးတွေဆုံးရှုံးနေတာကဘာကြောင့်ဆုံးရှုံးတာတော့လို့အရေးကြီးတဲ့အကြောင်းတရားကိုလက်ရှာဖွေဖို့လိုတယ်ပေါ့ကောင်းပြီတောကလောကလူတွေမှာလူတိုင်းလူတိုင်းဟာ worry ဆိုတဲ့တောကဆိုတာရှိတယ်တချို့ကတော့အေတို့မှာအစစအရာအစဉ်ပြေတယ်တောကဆိုတာမရှိဘူးဘာမှပူစရာမရှိဘူးလို့ပြောကြသို့တော့ပူစရာမရှိဘူးဆိုတာအခိုက်အတန့်မျှတာဖြစ်တယ်တနည်းတစ်ချိန်ကျတော့ပူစရာဆိုတာပေါ်လာတာပဲเนาะပူစရာကဘယ်ရလာတာတော့ပူရာကဘယ်ရလာတာပူရာကိုစိတ်ပူပနာကိုတောကလို့ခေါ်တယ်အဲ့ဒီတောကရဲ့သဘာဝကဘယ်သူနဲ့တွဲတာတုံးဆိုဒေါသနဲ့တွဲလာတာစိတ်ထဲမှာအလိုမကျဖြစ်ပြီးတော့ခံစားရတဲ့ခံစားမှုမျိုး worry လို့ခေါ်တယ်စိတ်ပူပန်မှုတွေတနည်းအားဖြင့်တော့ stress ပေါ့စိတ်ဖိစီးမှုတွေဘာနဲ့ပတ်သက်ပြီးတော့ဖြစ်လိမ့်ရှိတုံးဆိုရင်ကိုယ့်ရဲ့ဥစ္စာဒဏ္ဍတွေပျက်စီးဆုံးရှုံးတဲ့အခါတောကဖြစ်တယ်သောမောကိုယ့်ရဲ့ဆွေမျိုးသားချင်းတွေပျက်စီးဆုံးရှုံးတဲ့အခါတောကဖြစ်တယ်။ပျက်စီးဆုံးရှုံးဖို့အရေးချုံလာတဲ့အခါမျိုးမှာတောကဖြစ်တယ်။ဒီလိုဥစ္စာဒဏ္ဍာရီဆွေတွေမျိုးတွေအပေါင်းအသင်းတွေပျက်စီးဆုံးရှုံးမှုနဲ့ကြုံတဲ့အခါမှာတောကဖြစ်လာတယ်ဆိုတဲ့အခါမှာဒီတောကဘာကြောင့်ဖြစ်ရတုံးလို့တောကရဲ့အကြောင်းကိုကြည့်တဲ့အခါကျတော့ဥစ္စာဒဏအပေါ်မှာတွေ့တာချင်းမမောချင်းငါဟာလို့တိမ့်ပိုက်ထားခြင်းဆိုတဲ့တဏပဲကိုနဲ့ပတ်သက်တဲ့မိတ်ဆွေတင်ကအဆွေမျိုးသားချင်းတွေအတွက်စိတ်ပူရတယ်ဆိုတာဘာကြောင့်ပူရငါဆွေမျိုးငါမိတ်ဆွေငါသားငါသမီးစသည်ဖြင့်စိတ်ထဲမှာတွေ့တာမှုရှိနေလို့ဒီစိတ်ပူရတယ်ဆိုတာအမှန်တမ်းထင်ရှားတယ်ဒါကြောင့်ဘုရားဆော့ပြားကတဏတော်ဆိုင်တေတော်ကောတောကဆိုတာဖြစ်ပေါ်လာတာလူတွေမှာတွေ့တာမှုတဏှာကြောင့်ဖြစ်တာတဲ့ တွေ့တာမှုတဏမရှိတောကဆိုတာဖြစ်ဘူးအဲ့တော့တောကဆိုတဲ့ worry ဆိုတဲ့စိတ်ပူပန်မှုတွေစိတ်မှုဆိုတာတွေရှိနေတဲ့များကလပ်ပါလို့စိတ်ပျော်ရွှင်မှုချမ်းသာမှုဆိုတာဆုံးရှုံးနေမှာပဲဆုံးရှုံးနေမှာဒါကြောင့်စိတ်ပျော်ရွှင်မှုဆိုတာတွေပြန်လည်ရရှိလာဘာကဲအောင်လုပ်ရမလဲဆိုရင်တောကကဲအောင်လုပ်ရဒါဖြင့်တောကဟာဘယ်သူကြောင့်ဖြစ်တာတုံးလို့ဆိုတဲ့အခါကျတော့တွေ့တာမှုတဏှာကြောင့်ဖြစ်တာဟောတဏှာကိုဖယ်ရှားဖို့ရာအဓိကပဲဖြစ်တယ်ဟောဒါကအမြဲတမ်းထင်ရှားပါတယ်ပစ္စည်းတစ်ခုငါဟာလို့သိမ့်ပိုက်တာတဲ့ချိန်ကစပြီးတော့လူတွေဟာအဲ့ဒီပစ္စည်းပေါ်မှာကြောက်ကြမှုဆိုတာရှိလားဥပမာမယ်ကားတစ်စင်းဝယ်လိုက်တယ်ဆိုပါစို့ပတ်စံခြေပြီးလို့ကိုယ်ကားလို့ဖြစ်လိုက်တဲ့အချိန်ကစပြီးတော့ဒီကားပေါ်မှာကြောင်းကြတစ်ခုဖြစ်သွားတစ်စုံတစ်ခုဖြစ်မှာစိုးရိမ်တယ်ဖြစ်လာလို့ရင်လည်းစိုးရိမ်ရကိုယ်ပစ္စည်းပေါ်မှာနှမျောတာတို့တောကဖြစ်တာတို့ရှိတာလူမှလည်းပဲနော်ဆွေမျိုးလို့တတ်မှတ်လိုက်တဲ့အချိန်သားသမီးလို့သတ်မှတ်လိုက်တဲ့အချိန်ကသူ့အတွက်ပူပန်မှုကြောင်းကြမှုဆိုတာလာတယ်။အဲ့ဒါလို့လာတာတွေမှန်သမျှဟာတဏှာလို့ဆိုတဲ့တွေ့တာမှုသိမ့်ပိုက်မှုနဲ့တတ်တထားကြည့်ပဲကော။ကဲခုနကကိုယ်ပိုင်ဆိုင်တယ်ဆိုတဲ့ကားကိုပြန်ရောင်းလိုက်တဲ့အချိန်လူတွေမှာအဲ့ဒီကားအတွက်တောကဆိုတာရှိတော့ကိုယ်ကားမဟုတ်တော့ဘူးသူများကားဖြစ်သွားတယ်။ဒီလိုဖြစ်တာကိုယ်နဲ့မပတ်သက်တဲ့ပုံကိုယ်တွေအတွက်ပူပန်တယ်စွရင်တယ်ဆိုတာမရှိဘူးကိုယ်နဲ့ပတ်သက်တဲ့ပုံကိုယ်ကပူပန်တယ်စွရင်တယ်ဆိုတာရှိဒါဟာအဖြေထုတ်ဖို့အတွက်စဉ်းစားတာပြောတာကြည့်စိတ်ပျော်ရွှင်မှုဖြစ်ဖို့ရာအတွက်ဘာကင်းရမလဲတောကကင်းရတောကကင်းမှုအတွက်ဘာလုပ်ရတဏှာဆိုတဲ့အတွေ့အတာကိုလျှော့ချရမယ်တဏှာဆိုတဲ့အတွေ့အတာကိုတောကကင်းအောင်ကြိုးစားဖို့ဆိုတာမဖြစ်နိုင်တဲ့အရာတစ်ခုပဲတဲ့ဒါလို့ဆိုတာเนาะဒါဖြစ်ဆိုတဲ့တွေ့တာမှုသိမ့်ပိုက်မှုတွေကင်းအောင်မလုပ်ရမလဲဆိုတာကြတော့အမှန်တရားကိုသိရမယ်အမှန်တရားကိုမသိတဲ့ပြန်ကာလပတ်လုံးတွေ့တာမှုဆိုတာဘလို့မဖြစ်ဖြစ်တာဒါကြောင့်မို့တွေ့တာမှုဖယ်ရှားဖို့အတွက်မြတ်စွာဘုရားကမက္ခလို့ခေါ်တဲ့မခင်ရှိပါမစ္စည်းမပฏิပဒလမ်းစဉ်ကိုဟောကြားတော်မူခဲ့တာဖြစ်တယ်ဗောအဲ့ဒီလမ်းကြောင်းဟာတခုတည်းသောလမ်းကြောင်းပဲတဏှာကိုဖယ်ရှားခြင်းဒီနည်းနဲ့ပဲဖယ်ရှားလို့ရတခြားနည်းနဲ့ဖယ်ရှားလို့မရဘူးဒါကြောင့်မို့ဒီနည်းကိုလက်တွေ့ကျင့်သုံးကြရတယ်ဗောအလုံးဘုရားဘာသာဝင်သူတော်စင်တွေသိတဲ့အတိုင်းမြတ်စွာဘုရားရဲ့မက္ခလို့ခေါ်တယ်မက္ခင်၈ပါးအကျင့်တရားသို့မဟုတ်မစ္စည်းမပฏิပဒာမစ္စည်းမပฏิပဒာရဲ့အဓိပ္ပာယ်ကဘာလဲလို့ဆိုရင်အလဲအလတ်ကျင့်တယ်လို့ဆိုရင်အဓိပ္ပာယ်ကဆိုလိုတဲ့အဓိပ္ပာယ်ကချမ်းသာကိုသာခံစားပြီးတော့နေတာမျိုးမဖြစ်ရဘူးဆင်းရဲခံတဲ့ခံရမယ်ချမ်းသာဒုက္ခကိုလည်းခံစားတဲ့တော့ခံစားတဲ့တဲ့ချမ်းသာဒုက္ခဆိုခံစားရမယ်ဆင်းရဲဒုက္ခကိုလည်းခံစားတဲ့တဲ့ဆင်းရဲဒုက္ခခံစားရမယ်လို့နောက်တစ်ခါဆင်းရဲခံစားတဲ့အခါမှာအကျိုးမရှိတဲ့ဒုက္ခခန္ဓာမျိုးမလောက်ရဘူးအကျိုးရှိတဲ့ဒုက္ခခန္ဓာတော့လောက်ရမယ်ဒီလိုဆိုလို့ရနော်မစ္စည်းမပฏิပဒါအဲ့ဒီတပည့်ဆက်ကြတဲ့မှာဟောထားတယ်ဒီကာမေတုကာမတုခံလိကနုယောကောအတ္တကိလမထာနုယောကောကာမချမ်းသာခံစားတဲ့အချက်နဲ့ခန္ဓာကိုယ်ဆင်းရဲပင်မအောင်ကျင့်တဲ့အချက်ဒီနှစ်ခုရှောင်ရှားခြင်းဒီအဓိပ္ပာယ်ကဆိုလိုတာကကာမချမ်းသာကိုသာရှောင်ရှားရမယ်ဇံကြောင့်ဖြစ်ပေါ်လာတဲ့ဓမ္မဒုက္ခလို့ဆိုရင်တရားကြောင့်ရလာတဲ့ချမ်းသာကိုရှောင်ဖို့မလိုဘူးလို့ဒီလိုနားလဲဆိုလိုတာကရှောင်ရမယ့်ချမ်းသာရှိတယ်ခံစားရမယ့်ချမ်းသာရှိတယ်ဒီတစ်ခုကိုခွဲခြားပြီးတော့သိတယ်အ အချက်မျိုးဒီလိုပြောတာအတ္တကိလေသာနုယောဂဆိုတဲ့အကျိုးမရှိုံတက်တဲ့ခန္ဓာကိုယ်ပင်ပန်းုံတက်တဲ့ဆင်းရဲဒုက္ခမျိုးကိုမခံရဘူးအကျိုးရှိလို့ရှိရင်အယိုးကြည်ကြည်အရေခံခံကြိုးပမ်းအထောက်အမယ်ဒီဒုက္ခမျိုးတော့ခံရမယ်ဒီလိုဆိုတာနော်မြစ္စည်းမပฏิပဒါဆိုတာအလဲသွားထိုင်းနေတာကိုပြောတာမဟုတ်ဘူးဆိုလိုတာကရွေးချယ်တာခံစားတဲ့နဲ့ချမ်းသာလားမခံစားတဲ့နဲ့ချမ်းသာလားခံတဲ့နဲ့ဒုက္ခလားမခံတဲ့နဲ့ဒုက္ခလားဒီကိုကွဲကွဲပြားပြားသိပြီးတော့ရွေးချယ်ပြီးတော့ကျင့်သုံးနိုင်တာကိုမစ္စည်းမပฏิပဒါလို့ဒီလိုဆိုတာပေါ့အေးအဲ့ဒီမစ္စည်းမပฏิပဒါလို့ဆိုရင်မဂ္ဂင်၈ပါးအကျင့်တရားအလိုဘုရားဝါဒဝင်ဒီသိတဲ့အတိုင်းတမ္မာဒိဋ္ဌိကိုလုံးမဲ့လုပ်ငန်းနဲ့ပတ်သက်ပြီးတော့အမှန်မြင်တာအမှန်မြင်ဖို့အတွက်အမှန်တွေးရမယ်တမသင်္ကပ္ပအမှန်တွေးတဲ့အခါမှာအမှန်တွေးပြီးတော့အမှန်ပြောတာဖြစ်သောကြောင့်တမဝါစာတွေးပြီးတော့လူတွေဟာလှုပ်တာဖြစ်သောကြောင့်တမသင်္ကမ္မန္တအမှန်တွေးအမှန်လှုပ်တဲ့ပုဂ္ဂိုလ်ရဲ့အတမွေးဝမ်းကြောင်းဟာမှန်ကန်တာဖြစ်သောကြောင့်တမအာစီဝမှန်ကန်တဲ့တမွေးရှိတယ်ဆိုတာပြင်းနေလို့မဖြစ်ဘူးစူးစမ်းအထောက်ရမယ်တမဝါယာမကြိုးစားပြီးဆိုလို့ရှိရင်တတိရှိဖို့လိုအပ်တယ်တမတတိစိတ်ဓာတ်တည်ငြိမ်မှုဟာအမှန်သိဖို့အတွက်အရေးပါတယ်တမသမာဓိဟောဒီ၈ခုနဲ့ဖွဲ့စည်းထားအဲ့ဒီ၈ခုနဲ့ဖွဲ့စည်းထားတဲ့ဒီ၈မျိုးကိုမက္ခလို့ခေါ်တာပေါ့မက္ခဆိုတာဒီ၈ခုရဲ့အဖွဲ့အစည်းကိုပြောတာ၈ခုပါတော့ဒီစိတ်ရဲ့စွမ်းအားတွေကိုမက္ခလို့ခေါ်ဘာဖြစ်လို့မက္ခလို့ခေါ်တာတော့ဆိုရင်နိဗ္ဗာန်လိုချင်တဲ့ပုဂ္ဂိုလ်ကြီးရှာရမဲ့ချက်သုံးရမဲ့တရားဖြစ်သောကြောင့်မက္ခလို့ခေါ်တယ်တဲ့ဒါအိဗေတခုနောက်တစ်ခုကနိဗ္ဗာန်ကိုရှာဖွေပေးထပ်သောကြောင့်မက္ခလို့ခေါ်တယ်နောက်အိဗေတခုကကိလေသာတွေကိုဖယ်ရှားပြီးတော့နိဗ္ဗာန်သို့သွားရောက်တတ်တဲ့တရားဒါကြောင့်လို့မက္ခလို့ခေါ်တယ်မက္ခဆိုတဲ့ပါဠိစကားလုံးရဲ့အိဗေကိုသိထားလို့ရှိဒီတရားရှင်မျိုးဖွဲ့စည်းထားတဲ့ဒီတရားရှင်မျိုးနဲ့ဖွဲ့စည်းထားတဲ့မစ္စည်းမပฏิပဒါအကျင့်ဘလောက်အရေးပါတယ်ဆိုတာမတမ်းမထင်ရှားတယ်ပေါ့ကောင်းပြီအဲ့ဒီမစ္စည်းမပฏิပဒါကိုအကျဉ်းချုပ်မဂ္ဂင်၈ပါးကိုအကျဉ်းချုပ်လိုက်တဲ့အခါကျတော့ဘာတွေ့တော့ဆိုသီလရယ်တမာဓိရယ်ပညာရယ်သုံးခုပဲတမဝါစာတမံကမ္မတတမအာစီဝဆိုတာသီလတမ္မာဝါယာမတမ္မာတတိတမ္မာသမာဓိဆိုတာသမာဓိ၃ခုတမ္မာဒိဋ္ဌိနဲ့တမ္မာသင်္ကပ္ပကပညာလို့အကျဉ်းချုပ်လိုက်တဲ့အခါကျတော့သီလသမာဓိပညာခြင်းစဉ်တစ်ခုဖော်ထုတ်ပြီဒါဖြင့်မဂ္ဂင်၈ပါးမှာခြင်းတဲ့အခါမှာသီလကစပြီးတော့ခြင်းနာဖြစ်ရတဲ့တန်းနဲ့ဘာဖြစ်လို့တမ္မာဒိဋ္ဌိတို့တမ္မာသင်္ကပ္ပတို့ကိုရှေ့ကထားရတယ်လဲလို့ဆိုတော့မချင့်ခင်တဲ့အမှန်မြင်ဖို့လိုတယ်ကျင့်နေတုန်းလည်းအမှန်မြင်ဖို့လိုတယ်ကျင့်ပြီးတဲ့နောက်မှလည်းအမှန်မြင်ဖို့လိုတယ်အမှန်မြင်ခြင်းဟာအရေးကြီးဆုံးအဋ္ဌဉာဏ်မပါလို့ရှိရင်ဘုရားရဲ့ခြင်းစဉ်ဟာကျင့်လို့မရဘူးဒါကြောင့်မို့အဋ္ဌဉာဏ်ဟာအရေးကြီးဆုံးဖြစ်သောကြောင့်တမ္မာဒိဋ္ဌိကိုရှေ့ဆုံးထားပေးတာမမကံကမြင်ဖို့ကသီလမှန်ကန်တဲ့အမြင်နဲ့မှန်ကန်တဲ့အတွေးရှိဖို့လိုတယ်။တမာရီချက်စင်ကိုကြည့်ရင်လည်းမှန်ကန်တဲ့အမြင်နဲ့မှန်ကန်တဲ့အတွေးရှိဖို့လိုတယ်။ဒါကြောင့်တမာဒိဋ္ဌိနဲ့တမာသင်္ကပ္ပကိုရှေ့ရထားဆိုတာ။တကယ်တော့ချက်မိဆိုတဲ့အခါမှာသီလကစ။လူတွေဆိုလို့ရှိရင်ငါးပါးသီလပေါ့။ယန္တန်ငါးတွေဆိုလို့ရှိရင်ရသော်ပြပြည့်ညတ်ထားတဲ့သိက္ခာပုဒ်တွေကအစ။တိလာကြီး၄ပါးပြည့်ပြည့်စုံစုံဒီလိုကျင့်ကြံကြုတ်ကိုအထောက်ဒါကြောင့်မဂ္ဂင်၈ပါးကိုကျင့်တော်ပြီဆိုလို့ရှိရင်တိလာရင်ဆောက်တည်ကြတရားထုတ်တော့မယ်ဆိုရင်လည်းတိလာကိုဆောက်တည်ကြတိလာဝိတုဒ္ဓိတိလာဆောက်တည်လိုက်တယ်ဆိုတာတမန်အားဖြင့်ချိန်မယ်ဆိုလို့ရှိရင်တော့ဘာမှမဟုတ်ဘူးလို့ထင်ကောင်းထင်လိုက်တိလဆောက်တည်လိုက်လို့ရှင်ဒီတိလဟာတိလကိုဖြည့်ဆည်းတတ်တဲ့ဒ ဒုတ်တိလယဆိုတဲ့အကုသိုလ်တရားတွေကိုဟောဒီတိလကဖြည့်ဆည်းပြစ်တာတိလကိုချိုးပေါက်စေတတ်တဲ့လောဘတွေဒေါသတွေမောဟတွေကိုဟောဒီကိုချင်းတိလကပြန်တားထားတယ်ပေါ့ဒါကြောင့်မို့လို့ဒုတ်တိလယဝိထန်တနာရတ္တတိလရဲ့ကိစ္စတခုကဘာလို့ဆိုရင်တိလကိုချိုးပေါက်စေတတ်တဲ့လောဘဒေါသမောဟစားတဲ့အကုသိုလ်တွေကိုဖယ်ရှားခြင်းပဲတဲ့ဒီလိုဆိုတာအဲ့ဒီကလေးကတိလဆောက်တည်လိုက်ကလေးကအကုသိုလ်တွေတချို့နှိမ်ထားလိုက်တာပေါ့နှိမ်ထားပြီးသားဖြစ်သွားတယ်ဒါကြောင့်တိလဝိတ္တိဖြစ်အောင်အရင်ကြိုးစားအထောက်ကြတိလဝိတ္တိဖြစ်တိလကဘလောက်အရေးပါတယ်လဲမဂ္ဂင်၈ပါးမှာတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝတိလအဲ့ဒီတိလဘာကြောင့်အရေးပါတော့လို့ဆိုတော့တမာတိဖြစ်ဖို့နဲ့ပညာဖြစ်ဖို့အတွက်တိလမပါလို့မဖြစ်ဘူးတဲ့ဆက်တယ်တော့ဆိုပရိစ္ဆသမုပ္ပါဒ်လိုပဲသူကတစ်ခုနဲ့တစ်ခုဆက်ဆက်နေတာနော်တိလရှိပြီဆိုလို့ရှိရင်တိလရှိသူနဲ့မရှိသူတိလမရှိဘူးဆိုရင်ဘာဖြစ်လဲတိလမရှိဘူးဆိုရင်ကိုယ်ချင်းတီလာမပြည့်စုံတဲ့ပုဂ္ဂိုလ်ဟာကိုယ့်ရဲ့အကျင့်ကိုပြန်ပြီးတော့အောင်းမေးလိုက်တဲ့အချိန်မှာစိတ်ထဲမှာမကြည်ဘူးမဟုတ်တာတွေလှုပ်ထားတယ်ဆိုတဲ့ပုဂ္ဂိုလ်ဟာစိတ်မကြည်ဘူးနော်ဘယ်လောက်ထိအောင်စိတ်မကြည်တော့ဆိုလို့ရှိရင်မထူးပါဘူးဆိုတဲ့အနေအထားမျိုးတော့ရောက်တယ်နော်တစ်သက်လုံးအကုသိုလ်တွေလှုပ်သွားတဲ့အဖိုးကြီးတယောက်ပြောတာလို့ပဲနော်သူသိလို့ရှိရင်တော့တူးမြုပ်မနေနဲ့မောက်တာထားလိုက်သူကသူမြေကြီးတဲ့ရဲဝင်သွားမယ်ဆိုတော့ကိုယ်အနေထားကိုကိုသိနေတယ်အဲ့ဒါစိတ်ကိုစိတ်ကိုကိုမကောင်းတာကိုသိပြီးတော့စိတ်ချင်းနှုမှုမရလို့ပြောတဲ့စကားမျိုးဒီလိုဆိုလို့လားအဲ့တော့တိလမရှိတဲ့ပုဂ္ဂိုလ်ဟာစိတ်ချင်းနှုမှုကိုမရစိတ်ချင်းနှုမှုမရှိရင်ဝမ်းသာမှုဆိုတာမလာဘူးဝမ်းတမ်းမှုမလာလို့ရှိရင်နှစ်ချိုင်မှုဆိုရယ်ပီတိမလာဘူးနှစ်ချိုင်မှုပီတိမလာဘူးဆိုရင်စိတ်ငြိမ်းချမ်းမှုကိုယ်စိတ်ငြိမ်းချမ်းမှုဆိုရယ်ပတ္တတိမလာဘူးကိုယ်စိတ်ငြိမ်းချမ်းမှုပတ္တတိမှမဖြစ်ဘူးဆိုလို့ရှိရင်ဒုက္ခဆိုရယ်ကိုယ်ချမ်းသာမှုစိတ်ချမ်းသာမှုမလာဘူးလေကိုယ်ချမ်းသာမှုစိတ်ချမ်းသာမှုမှမရတဲ့ပုဂ္ဂိုလ်တယောက်ရဲ့စိတ်ဟာဘယ်တော့မှတမာတိမရနိုင်ဘူးလေတမာတိမရဘူးဆိုရယ်ပုဂ္ဂိုလ်ဟာယထာဘူတဉာဏတတနာအမှန်မြင်မှုဆိုတာဝေရောဟောတိလမရှိဘူးဆိုရင်အဲ့ဒါလိုအဓိပ္ပာယ်ရောက်တယ်ဒါကြောင့်ဟိုတိလဘလောက်အရေးပါတယ်ဆိုတာကြည့်ဒါဖြင့်တိလရှိပြီဆိုရင်နားလည်ရတိလရှိတဲ့ပုဂ္ဂိုလ်ဟာကိုယ်တိလကိုပြန်ဆင်ခြင်လိုက်တာနဲ့တပြိုင်တည်းစိတ်ထဲမှာချိန်နူးလာချိန်နူးလာတော့ဘာဖြစ်လဲဝမ်းတာတယ်ဝမ်းတာတော့ပီတိဖြစ်တယ်ပိဋိဖြစ်တော့ပတ္တတိဆိုတဲ့ငြိမ်းချမ်းမှုတွေဖြစ်တယ်ပတ္တတိဆိုတဲ့ငြိမ်းချမ်းမှုတွေဖြစ်တဲ့အခါကျတော့ဒုက္ခလို့ဆိုရင်ကိုချမ်းသာမှုစိတ်ချမ်းသာမှုတွေဖြစ်တယ်ကိုချမ်းသာမှုစိတ်ချမ်းသာမှုဖြစ်လာတဲ့အခါမှာတမာတိဆိုတဲ့စိတ်တည်ငြိမ်မှုရလာတယ်ဆိုလိုတာကသီလကတမာတိကိုအထောက်အကူပြုတယ်တမာတိကပညာကိုအထောက်အကူပြုတယ်မဂ္ဂင်၈ပါးမှာဒီလိုဆက်ဆက်ပြီးတော့နေတယ်အဲ့ဒီဆက်ဆက်နေတဲ့သဘောကိုသိပြီဆိုလို့ရှိရင်တိလဟာဘလောက်အရေးပါတယ်ဆိုတာဒါကြောင့်မို့ရသော်ပြားကမဂ္ဂင်၈ပါးထဲမှာတိလထည့်ပြီးတော့ဖွဲ့စည်းထားတာအေးတိလဝိတ္တိဖြစ်လာပြီဆိုရင်တမာတိဖြစ်ဖို့ရလွဲလာတမာတိကိုဘာခေါ်တော့ဆိုစိတ်တဝိတ္တိလို့ခေါ်တယ်စိတ်ရဲ့စင်ကြယ်မှုလို့ဒီလိုသုံးတာနော်အဲ့ဒီနေရာမှာဒီတမာတိလို့ဆိုရဲစိတ်တဝိတ္တိစိတ်စင်ကြယ်မှုစိတ်စင်ကြယ်မှုဖြစ်အောင်ဘာတွေလုပ်ရတော့ဆိုတမာတိကိုထူထောင်ရဒါကတဏှာကိုတွေ့တာမှုတွေကိုဖယ်ရှားခြင်းပြီးဆိုလို့ရှင်တိလကစလာပြီးတော့စိတ်တည်ငြိမ်မှုဆိုရဲတမာတိကိုထူထောင်ထူထောင်ပြီးတဲ့အခါကျတော့မှပညာဆိုတဲ့အမှန်တရားကိုသိရှိနားလည်လာတဲ့အခါမှာဟောဒီတွေ့တာမှုကိုဖယ်နိုင်တာတဲ့အနုဘုဆိုမဖယ်နိုင်ဘူးဒါကြောင့်မို့ဒီချင်းစင်ရသော်ဘုရားသခင်ကိုရောမြတ်ကိုယ်တိုင်တွေ့ရှိပြီးတော့ဟောပြောခဲ့တဲ့ချင်းစင်ပေါ့ဒီချင်းစင်နဲ့ကျင့်ကြံကြုတ်ကုန်အထောက်ကြလို့တွေ့တာမှုတွေ လုံးဝမဖဲနိုင်တော့မှတွေ့တာမှုတွေယောပါသွားလို့ရှိရင်တောကတွေလည်းယောပါသွားတယ်ဆိုတာမေတ္တာမထင်ရှားတယ်ပေါ့အေးဒါကြောင့်မို့မြတ်စွာဘုရားကသီလဝိတ္တုသီလစင်ကြယ်မှုဖြစ်တမာတိကိုအထောက်အကူပြုအောင်ကြိုးစားအထောက်ကြားတယ်တခါစိတ်ကဝိတ္တုဆိုတဲ့တမာတိကိုထူထောင်တမာတိထူထောင်တဲ့အခါမှာမီးနှမျိုးရှိတယ်ပေါ့ဝိပဿနာတက်တက်သွားလို့ရှိရင်ခဏိကတမာတိစွမ်းအားနဲ့သွားကြခဏိကတမာတိဆိုဒီမှာဖြစ်တဲ့အခိုက်ကလေးတွေကိုသိတယ်ပြတ်တဲ့အခိုက်ကလေးတွေကိုသိတယ်ထိုသိမှုဟာဒလဇတ်သိလာပြီဖြစ်တိုင်းဖြစ်တိုင်းပြတ်တိုင်းပြတ်တိုင်းသိလာပြီဆိုရင်ဒါခဏိကတမာတိဟာအစပထမတော့စွမ်းအားမရှိပေမဲ့လို့နောက်ဆုံးမှာဒလဇတ်သိလာပြီဆိုလို့ရှိရင် तू ကလည်းစွမ်းအားပြည့်လာအဲ့ဒါကြောင့်မို့ဝိပဿနာခြင်းစဉ်ကိုတိုက်ရိုက်သွားတဲ့ပုဂ္ဂိုလ်ဝိပဿနာဉာဏိကလို့ခေါ်တယ်ဝိပဿနာကိုတိုက်ရိုက်ခြင်းတဲ့ပုဂ္ဂိုလ်အဲ့ဒါလို့မဟုတ်ဘဲနဲ့တမထကိုရှေးဥစွာထူထောင်ပြီးမှဝိပဿနာကူးတဲ့ပုဂ္ဂိုလ်ကြတော့တမထဉာဏိကလို့တမထဉာဏိကနဲ့ဝိပဿနာဉာဏိကလို့ဒီလိုတဏှာကိုဖယ်ရှားဖို့ရာအတွက်ခြင်းစဉ်ကြီးနှမျိုးထင်ထင်ရှားရှားပြသထားတာရှိတယ်။အဲ့တော့တဏှာကိုဖယ်ရှားဖို့အတွက်ခြင်းတဲ့အခါမှာရှေးဥစွာတမာရီကိုထူထောင်ပြီးတော့ဝိပဿနာကိုသွားတဲ့ဤတမာရီကိုတိတ်မထူထောင်မဲနဲ့ဝိပဿနာသွားရင်းပဲတမာရီကိုထူထောင်သွားတဲ့ဤလို့အဲ့ဒီဤနှလုံးနဲ့ခြင်းသုံးလိုက်လို့တမာရီရလာပြီဆိုရင်စိတ်တဝိတ္တုတိစိတ်ကလေးမှာစင်ကြယ်လာဘယ်ဟာတွေကစင်ကြယ်တာတုံးဆိုတမာတိရလာပြီဆိုတဲ့အခါမှာကာမဂုဏ်အာယုန်တွေပေါ်မှာခံစားခြင်းနဲ့စိတ်တွေပျောက်သွားတယ်ကာမိစ္ဆန္ဒနိဝရဏကင်းသွားတယ်လို့ဒီလိုပြောတာเนาะဖြာပါဒလို့ဆိုတဲ့စိတ်အလိုမကျမှုတွေနဲ့ကင်းသွားပြဘာရဆိုတဲ့စိတ်အလိုမချမှုကလည်းစိတ်ရဲ့အညစ်အကြေးတစ်ခုပဲ။တမာတိကိုထူထောင်လိုက်လို့ရှိရင်ကာမိဆန္ဒကိုလည်းဖယ်ရှားနိုင်တယ်။ပြဘာရကိုလည်းဖယ်ရှားနိုင်။ကောင်းတဲ့လုပ်ငန်းပေါ်မှာစိတ်မဝင်စားဘူး၊စိတ်ဆုံနေတယ်ဆိုတဲ့ဌိနမိတ်္တာကိုလည်းဖယ်ရှားနိုင်တယ်။စိတ်အလေအလွတ်နေစိတ်တွေကိုစုစည်းလို့မရဘဲနဲ့စိတ်တွေလေလွတ်နေတယ်ဆိုတဲ့ဥဒ္ဒစ္စကိုလည်းဖယ်ရှားပြစ်နိုင်တယ်တခါစိတ်ပူပန်နေတဲ့ကုတ်ကုဆဆိုတာကိုလည်းဖယ်ရှားပြစ်နိုင်တယ်စိတ်ထဲမှာတဏှာမကင်းမှုဆိုတဲ့ဝိသိကိစ္စကိုလည်းဟောဒီတမာရီတရားကဖယ်ရှားပြစ်နိုင်တယ်အခုလို့တမာရီစွမ်းအားနဲ့និဝရဏလို့ခေါ်တဲ့စိတ်ကိုဆုပ်ပိတ်ထားပြီးတော့စိတ်ရဲ့အညစ်အကြေးတွေတုံ့ပြန်ဖယ်ရှားထားနိုင်ပြီဆိုရင်စိတ်ကလေးဟာစင်ကြယ်လာတယ်။ဒါကြောင့်မို့စိတ်ကဝိတ္တုတ္တိလို့ခေါ်တာ။အဲ့ဒါလို့စိတ်ကလေးစင်ကြယ်လာပြီးတော့တမာတိရှိလာပြီဆိုတဲ့အခါကျတော့မှပညာဆိုတာထူထောင်လို့စင်ပြေလာ။တမာတိရလာရင်မြတ်စွာဘုရားကဟောတယ်လေ။တမာတိဘိက္ခဝေဘာဝေထ။ချက်သားရန်တို့တမာတိကုတ္တဏဖြစ်အောင်လှုပ်ကြ၊တို့ပွားလောင်လှုပ်ကြ။တမာဟိတောယထာဘုတံဇာနာတိပတ္တိတေတမာတိရနေတဲ့ပုဂ္ဂိုလ်တယောက်ဟာအမှန်အကန်မြင်နိုင်တယ်သိနိုင်တယ်လို့ဒီလိုဟောတာဒါကြောင့်မို့လို့တမာတိဟာပညာကိုလမ်းဖွင့်ပေးတာဖြစ်တယ်ပေါ့အေတိလဝိတ္တမဝါစာတမကမ္မန္တတမအာစီဝဆိုတဲ့မဂ္ဂင်၃ပါးကိုကြိုးစားအထုတ်ပြီးတော့စိတ်ကဝိတ္တုတ္တိသမဝါယမသမတတိသမသမာဓိဆိုရင်ခြင်းစဉ်တစ်ခုဖြစ်အဲ့ဒီကနေပြီးတော့ပညာဆိုတဲ့စခန်းကိုတဲ့ခါကြတော့ဝိပဿနာခြင်းစဉ်တစ်ခုခြင်းညာအဲ့တော့ဝိပဿနာခြင်းစဉ်တစ်ခုခြင်းပြီးဆိုရင်ဘယ်ကစရလဲလို့ဆိုနာမရူပပြိစေတာညာကစဒါအခုပြောနေတာတရားသိရင်စိတ်ပျော်ရွှင်စွာအခုလို့သိတဲ့အခါမှာစိတ်ပျော်ရွှင်မှုတွေဒါအစင်းမြင့်ဆုံးကိုပြောတာနော်ဒီကြားထဲမှာတမန်တွေးတော်ယုံနဲ့လည်းပဲစိတ်ပျော်ရွှင်မှုတွေကိုရနိုင်စိတ်ညစ်တာတွေပင်ပန်းဆင်းရဲတာတွေ စိတ်ရဲ့ဖိစီးမှုတွေထပ်ပေါက်တယ်ရတယ်ဆိုပါစို့အတွေးတွေထဲမှာလောကမှာလူတွေဟာတောကတွေဒါဖြစ်လာတဲ့အခါကျပစ္စည်းအတွက်တောကဖြစ်လို့ရှိရင်ဩပစ္စည်းသင်္ခါရလူသင်္ခါရဒီနေ့ကျတော့ဒီပစ္စည်းအတွက်ပူပန်နေလို့မဖြစ်ဘူးငါတောင်မှပဲဒီနေ့ကျသိရအောင်မှာပဲဒီပစ္စည်းကဆုံးရှုံးတာဘာအရေးလဲအားလုံးကဒီနေ့ကျတော့စွန့်သွားရတာပဲဆိုတဲ့ဒီတရားအတွေးလေးတွေပဲတောကကိုလျှော့နိုင်တာစိတ်ပျော်ရွှင်မှုကိုပေးနေအေးဘုရားဘာသာဝင်မဟုတ်တဲ့ပုဂ္ဂိုလ်တွေဖျားဟောတဲ့တရားမကြားဘူးတဲ့ပုဂ္ဂိုလ်တွေဒီအတွေးလေးကိုမတွေးနိုင်ဘူးเนาะဒါဖျားတရားကြားထားလို့တွေးနိုင်တဲ့အတွေးတစ်ခုပဲတမာအားဖြင့်မတွေးနိုင်တော့စိတ်ထွက်ပေါက်မရကြဘူးစိတ်ထွက်ပေါက်မရလို့ဒီစိတ်အကျဉ်းချက်ဖြစ်ပြီးတော့ဒုက္ခရောက်သွားတဲ့ပုဂ္ဂိုလ်တွေအများကြီးရှိတာပေါ့နော်စိတ်ရဲ့ဖြစ်ရှိမှုဆိုတာကို stress လို့ခေါ်တယ်ဒီ stress လို့ခေါ်တဲ့စိတ်ဖြစ်ရှိမှုကိုရှော့ချတဲ့နေစနစ်တွေဟာဘာတွေလဲလို့မေးလို့ရှိရင်ဝိပဿနာကျင့်စဉ်ပဲဖြစ်တယ်ပေါ့အဲ့တော့ဝိပဿနာကျင့်စဉ်ကျင့်ပြီဆိုလို့ရှိရင်ဘာတွေနဲ့ကျင့်ရမှာတော့လို့မေးရင်တမ္မာဝါယာမတမ္မာတတိတမ္မာသမာဓိတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပဟောဒီကာရပကမခင်ငါးမျိုးနဲ့ချင်းတီလကိုအခြေခံထားပြီးတော့တမ္မာဝါယာမမှန်ကန်သောကြိုးစားအထုံမှုတမ္မာတတိမှန်ကန်တဲ့တတိထားမှုတမ္မာသမာဓိမှန်ကန်တဲ့စိတ်တည်ငြိမ်မှုတမ္မာဒိဋ္ဌိအမှန်ကန်မြင်မှုတမ္မာသင်္ကပ္ပအမှန်ကန်တွေးတောဆင်ခြင်မှုလို့ဆိုတယ်ဒီ၅ခုနဲ့ပဲလောက်ဒီ၅ခုနဲ့အမှန်မြင်အောင်ကြိုးစားအထောက်အမှားတဲ့ကောင်းပြီဒီတွေ့တာမှုကိုဖယ်ရှားတော့မယ်ဆိုတဲ့အခါခုနကသီလကိုအခြေခံတမာတိကိုထူထောင်ပြီးတဲ့အခါမှာပညာဖြစ်ဖို့ရအတွက်ကိုယ့်ကိုယ်ကိုစဉ်းကျင်စဉ်းစားစဉ်းကျင်စဉ်းစားတယ်ဆိုတာကဲအလွယ်နည်းနဲ့ကြည့်ကြရအောင်လူတွေမှာမျက်စိနားနှာခေါင်းလျှာကိုယ်စိတ်ဒါတွေရှိတယ်နော်မျက်စိနဲ့မြင်စရာအာယုန်တွေကိုမြင်တယ်နားနဲ့အတန်ကြားတယ်နှာခေါင်းနဲ့အနံ့ကိုရှူရတယ်လျှာနဲ့အရသာကိုသိတယ်ခန္ဓာကိုယ်နဲ့အထည်တွေ့တွေကိုသိရတယ်စိတ်နဲ့ဓမ္မအာယုန်တွေကိုကြံတွေးစရာအာယုန်တွေကိုသိရအာယရဏ12ပါးဆိုတာအဲ့ဒီအာယရဏ12ပါးထဲမှာကြည့်လိုက်အယက်စကားနဲ့ပဲပြောမယ်ဆိုရင်မျက်စိရဲ့မျက်စိကိုလာတိုက်တဲ့အဆင်းအာယုန်အဲ့ဒီနှစ်ခုဟာမျက်စိကလည်းငါ့ကိုအဆင်းအာယုန်ကလာတိုက်တယ်လို့မသိဘူးအဆင်းအာယုန်ကလည်းငါမျက်စိထဲမှာပေါ်နေတယ်လို့မသိဘူးသိတာကအစင်းအာယုန်နဲ့မျက်စိလာတိုက်လို့ပေါ်လာတဲ့အခါမှာဖြစ်ပေါ်လာတဲ့အသိစိတ်ကလေးကသာသိတာလေ။ဟောမြင်တိုင်းမြင်တိုင်းမှာစဉ်းကျင်စဉ်းစားကြည့်။မျက်စိကအာယုန်ကိုမသိတတ်သည့်အတွေ့အကြုံရုပ်တရား။မျက်စိထဲမှာပေါ်လာတဲ့အစင်းအာယုန်ကလည်းပဲအာယုန်ကိုမသိတတ်သည့်အတွေ့အကြုံရုပ်တရား။အာယုန်ကိုမသိတတ်တာကိုရုပ်လို့ခေါ်တယ်။မျက်စိနဲ့အစင်ဒီနှစ်ခုပေါင်းဆက်တဲ့အခါမှာမြင်သိစိတ်ကလေးပေါ်လာတယ်။မြင်သိစိတ်ကလေးကအာယုံကိုတိတတ်တော့ကြောင့်နန္တရားလို့။ဟောမြင်တိုင်းမြင်တိုင်းမှာဘုန်းကြီးတို့တွေမှာဘာတွေဖြစ်တယ်ဒါအကြံဉာဏ်ပြောပြလို့ရှိရင်မျက်စိရဲ့မြင်စရာအာယုံရဲ့မြင်သိစိတ်ရဲ့ဒီသုံးခုဖြစ်တာပဲ။အဲ့ဒီသုံးခုဖြစ်ခိုက်ကလေးကိုစဉ်းကျင်စဉ်းစားကြည့်လိုက်မယ်ဆိုရင်မျက်စိကလည်းတိတာမဟုတ်ဘူးအစင်းအာယုံကလည်းတိတာမဟုတ်ဘူးတိတာမဟုတ်သည့်အတွက်ကြောင့်မျက်စိနဲ့အစင်းအာယုံတို့သည်ရုပ်တရားမြင်သိစိတ်ကလေးသာနန္တရားလို့ဟောဒီလိုတိလိုက်လို့ရှင်နာမရူပပြိစီတာရုပ်နဲ့နံကွဲသွားတယ်လို့ဒီလိုပြောတာကွဲကွဲခြားခြားတိသွားအဲ့ဒီရုပ်နံဆိုတဲ့အထဲမှာငါဆိုတာလည်းမပါရဘူးငါဟာဆိုတာလည်းမဟုတ်တော့ထို့တူပဲနားနဲ့အတန်အတန်ကြားပြီးတဲ့စိတ် နာကလည်းသိတဲ့သဘောမရှိဘူးအတန်ကလည်းသိတဲ့သဘောမရှိဘူးဒါကြောင့်မို့နာကလည်းယုတ်တရားအတန်ကလည်းယုတ်တရားကြာတိစိတ်ကလေးကသာနန္တရားလို့ဟောယုတ်တဲ့နံဒီလိုခွဲခြားပြီးတော့နှကောင်းကအနံ့ရတဲ့အခါမှာလည်းပဲနှကောင်းရဲ့အနံ့ရဲ့ကယုတ်တရားအနံ့ကိုသိတဲ့နန္တိစိတ်ကမှနန္တရားလို့ဒီလိုဆိုသမင်းစားတဲ့အခါမှာလည်းစဉ်းစားပြီးတော့ကြည့်ကို့မှာလျှာရှိတယ်ရှားရဲ့စားတဲ့အစာအာဟာရအရသာရဲ့ဟောသမင်းကလည်းယုတ်အတိမရှိသည့်အတွက်ကြောင့်ယုတ်တရားရှားကလည်းယုတ်တရားရောရှာကလည်းယုတ်တရားအရသာကလည်းယုတ်တရားအရသာကိုသိတဲ့စိတ်ကသာနန္တရားလို့ဟောထဝေးစားရင်လည်းဆင်ញင်လိုက်ပဲဆိုရင်ယုတ်နဲ့နံဒီလိုကွဲသွားထိုင်းနေရင်လည်းခန္ဓာကိုယ်ကနေပြီးတော့ကျမ်းပေါ်ထိုင်းနေလို့ကျမ်းပေါ်ထိနေတယ်ကလထိုင်းပေါ်ထိုင်းနေလို့ကလထိုင်းနဲ့ထိနေတယ်ဆိုတဲ့နေရာမှာကြည့်ခန္ဓာကိုယ်ရဲ့ထိเสียအာယုံရဲ့နှစ်ခုပေါင်းတာခန္ဓာကိုယ်ကလည်းယုတ်တရားထိเสียအာယုံကလည်းယုတ်တရားထိမှန်သိနေတာလေးကထိသိစိတ်လေးကသာနန္တရားလို့ဟောဒီလိုဆင်ခြင်လိုက်ရင်ဒါယုတ်နဲ့နံနဲ့ဒါအလွဲတကူကွဲနိုင်တဲ့ဤကိုပြောတာအဲ့ဒါလို့ယုတ်နဲ့နံကွဲသွားတခါဓမ္မနဲ့မနနဲ့အာယုံအတိစိတ်ဓမ္မဆိုတဲ့အာယုံကြတော့သူကယုတ်တရားတွေနဲ့ပါတယ်မျက်စိနဲ့မြင်ရတာမဟုတ်ဘူးနှာခေါင်းနဲ့နားနဲ့ကြားရတာမဟုတ်ဘူးနှာခေါင်းနဲ့နားရှူရတာလည်းမဟုတ်ဘူးလျှာနဲ့အရသာခံရတာလည်းမဟုတ်ဘူးခန္ဓာကိုယ်နဲ့ထိတွေ့တာလည်းမဟုတ်ဘူးစိတ်ထဲကနေပြီးတော့ကြံတွေးပြီးတော့သိရတဲ့အသိစိတ်နဲ့သာသိလို့ရတဲ့အာယုန်နေအဲ့ဓာတွေကိုလည်းပဲယုတ်တရားတွေကိုလည်းဓမ္မလို့ခေါ်တယ်ဒီနေရာမှာတခါစိတ်ကိုစိတ်နဲ့သိတဲ့အခါမှာသိเสียအာယုံစိတ်ကလည်းဒီနေရာမှာဓမ္မလို့ခေါ်တယ်။အဲနိဗ္ဗာန်ကိုမျက်မှောက်ပြုတဲ့ပုဂ္ဂိုလ်တွေကြတော့စိတ်နဲ့နိဗ္ဗာန်ကိုအာယုံပြုနိုင်တယ်။အာယုံပြုလို့ရတဲ့နိဗ္ဗာန်ဟာလည်းပဲဓမ္မပဲ။အဲဒီလိုယုံနံတွေကလွဲပြီးတော့အမည်နာမပညာတွေကလည်းစိတ်နဲ့သိလည်းပဲအာယုံတစ်ခုပဲ။ပညာကလည်းဓမ္မလို့ခေါ်တယ်။အဲတော့မနာနဲ့ဓမ္မလို့ဆိုတဲ့နေရာမှာဓမ္မဟာရုပ်လဲပါတယ်နာမ်လဲပါတယ်ပညာလဲပါတယ်နိဗ္ဗာန်လဲပါတယ်လို့ဒါတွေအားလုံးကိုခြုံငုံပြီးတော့ဓမ္မဆိုတဲ့ခေါင်းစည်းအောက်မှာထည့်လိုက်တာလို့ဒီလိုမှတ်ရအောင်ရူပါယုံတတ္တယုံကန္နယုံရတ္တယုံဖွတ်တ္တပါယုံဒီအာယုံ၅ပါးကလွဲတဲ့ဉာဏ်နဲ့အာယုံတွေမှန်သမျှဓမ္မလို့ဒီလိုပြောတာနော်စိတ်နဲ့သိရတဲ့အရာတွေလို့တမန်အားဖြင့်ဒီလိုပြောလို့ရတယ်ပေါ့အဲ့ဒီမှာဘုန်းကြီးတို့တွေရုပ်နဲ့နံကွက်ပြောင်းချမ်းသာသွားပြီဆိုလို့ရှိရင်အားလုံးကိုစဉ်းကျင်စဉ်းစားကြည့်လိုက်လို့ကိုယ်တဏ္ဍာမှာရုပ်နဲ့နံနှမျိုးကွက်ပြောင်းချမ်းသာသွားပြီကွက်ကွက်ပြားပြားမြင်ပြီဆိုရင်ဒါနာမရူပပြိစေတာညာလို့ခေါ်တယ်နာမရူပပြိစေတာညာရှင်းတန်လောင်ထတ်တလဲလဲကြည့်ဖို့လို့ထတလဲလဲယုံနဲ့နံကွဲနေအောင်ကြိုးစားအထုတ်ရကြိုးစားအထုတ်တဲ့အခါမှာတတိနဲ့ပညာဟာအရေးကြီးဆုံးပဲပေါ့ခန္ဓာကိုယ်ရဲ့လှုပ်ရှားတဲ့အမှုရာတိုင်းအမှုရာတိုင်းကိုယုံနဲ့နံကိုစဉ်းကျင်စဉ်းစားပြီးတော့နာမရူပပြိစေတာညာရင့်တန်အောင်ကြိုးစားမယ်အဲ့လိုကြိုးစားလို့နာမရူပပြိစေတာညာရင့်တန်လာပြီဆိုတဲ့အခါကျဘာဖြစ်တော့ဆိုတတဝါလို့ခေါ်เสียဘာမှမရှိပါလားယုတ်နဲ့နံနှမျိုးပဲရှိတာပဲလို့ဆိုတာကွဲပြားခြားနာလားသိလားတတတင်ညာတတဝါဆိုတဲ့အထင်အမြင်ဟာပျောက်သွားတယ်အဲ့ဒီပျောက်သွားသည့်အထိအောင်ယုတ်နဲ့နံနှမျိုးသာရှိတယ်ဆိုတာစူးစားအထုတ်ပြီးတော့မှတ်သားကြရတယ်ဒီလိုဆိုလို့တတတင်ညာပျောက်သည့်အထိအောင်ယုတ်နဲ့ကိုစဉ်းကျင်စဉ်းစားရမယ်အဲ့လိုယုံနဲ့နံကိုဆင်ခြင်စဉ်းစားရင်တတ္တဝါဆိုတာပျောက်သွားပြီအမျိုးသားအမျိုးသမီးဆိုတာလည်းပျောက်သွားပြီငါသူတစ်ပါးဆိုတာလည်းပျောက်သွားပြီအားလုံးဟာယုံနဲ့နံနှမျိုးသားရှိတယ်လို့ဒီလိုသိလားအဲ့လိုသိလာတာနဲ့တပြိုင်တည်း တတတင်ညာပျောက်သွားတာ ਨੇ တပြိုင်တည်းရုပ်နဲ့နဲ့နှမျိုးပဲဆိုတာကိုသိလားငါဆိုတာလဲရှာမတွေ့တော့ဘူးငါဟာဆိုတာလဲရှာမတွေ့တော့ဘူးရုပ်နဲ့တတညာတာလို့ဒီလိုမြင်လာပြီဆိုလို့ရှိရင်ဒါနာမရူပပြိစေတာညာလို့ခေါ်တယ်အဲ့ဒီနာမရူပပြိစေတာညာလောက်ရောက်သွားရင်ပဲလူတွေရဲ့ဒီစိတ်ဖြီးစီးမှုဟာအတော်အသင့်တက်တာသွားတောကတွေကိုတော်သိထိနိုင်သွားပြီရုပ်နာလို့ဆင်ញင်စဉ်းစားနိုင်တာနဲ့တပြိုင်နက်ငါဆိုတာမရှိဘူးငါဥစ္စာဆိုတာမရှိဘူးရုပ်နဲ့လည်းနှမျိုးသာရှိတယ်လို့ဒီအသည့်လေးဝင်လာတာနဲ့တပြိုင်နက်တောကဆိုတာတဏှာဆိုတဲ့တွေ့တံမှုကရောကျသွားပြီတော့တဏှာဆိုတဲ့တွေ့တံမှုရောကျသွားတာနဲ့တပြိုင်နက်တောကဆိုတာရောနေသွားတာပဲဆိုလိုတာကတောကကိုပယ်ခြင်းရင်တဏ္ဍာမှုကိုဖယ်ဖို့ပဲလုပ်တယ်တဏ္ဍာမှုကိုဖယ်ခြင်းလို့ရှိရင်အတိညာနဲ့မှဖယ်လို့ရတယ်တာပြောတာနော်ပညာနဲ့မှတဏ္ဍာမှုဆိုတာဖယ်လို့ရပညာမပါလို့ရှိရင်ဖယ်လို့မရဘူးသီလနဲ့ဖယ်လို့မရဘူးတမာတိနဲ့ဖယ်လို့မရဘူးပညာနဲ့မှဖယ်လို့ရလို့အခုလို့နာမရူပပြိစေရညာရလာပြီဆိုတာနဲ့ဒိဋ္ဌိဝိတ္တုတိမှန်ကန်တဲ့အမြင်တစ်ခုစင်ကြယ်တဲ့အမြင်တစ်ခုကိုရလာပြီလို့ဒီလိုပြောတာပေါ့အဲ့ဒီလိုစင်ကြယ်တဲ့မြင်တစ်ခုရလာခြင်းဒီပဲလေအခြေခံအားဖြင့်တရားသိလာတရားသိလာလို့ရှိရင်တောကဆိုတာနည်းလာတွတာမှုတွေယော့လာယော့လာသည့်အတွက်ကြောင့်တရားသိလင်စိတ်ပျော်ရွှင်ဆိုတာအဲ့ဒီအချိန်မှာအတော်အသင့်ပျော်ရွှင်ချမ်းမြေ့မှုကိုရရှိလာနိုင်တယ်ကဲအဲ့ဒီကနေတဆင့်တက်ပြီးတော့စင်ကြယ်စဉ်းစားလိုက်တဲ့အခါမှာဘာတွေတွေးရတော့လို့ဆိုအကြောင်းနဲ့တကွာအကျိုးနဲ့တကွာရုပ်တဲ့ရုပ်နံတွေကိုတိုးချဲ့ပြီးတော့တိလာဘယ်လိုတိလာတော့လို့ဆိုခုနကနေရာကိုပဲကြည့်မျက်စိနဲ့အစင်းအာယုံစုံစည်းမှုကိုအကြောင်းပြုပြီးတော့မြင်သိစိတ်ပေါ်တယ်မျက်စိရဲ့အစင်းအာယုံရဲ့ဒီနှစ်ခုပေါင်းစုံလိုက်တော့မှမြင်သိစိတ်ပေါ်တာမပေါင်းစုံရင်ကမြင်သိစိတ်မပေါ်ဘူးဒါကြောင့်မျက်စိနဲ့အစင်းအာယုံသည့်အကြောင်းတရားမြင်သိစိတ်သည့်အကျိုးတရားလို့ဟောအကြောင်းအကျိုးတွေဒီလိုမြင်လာအဲ့ဒါလို့အကြောင်းအကျိုးတွေထီအောင်မြင်လာလို့ရှင်ပစ္စယပရိက္ခာညာလို့ခေါ်တယ်ပစ္စယပရိက္ခာညာရလာလို့ရှိရင်ကင်ခာဝိတရဏဝိတ္တုသူဘာသူဖြစ်တာလားဖြစ်ချင်လို့ဖြစ်နေတာလားဆိုတဲ့တဏ္ဍရတွေမဝင်တော့ဘူးတဏ္ဍရတွေမှန်တယ်များကိုကြော်လွားသွားနိုင်တယ်လို့ဒီလိုဆိုလို့တာเนาะအဲ့တော့အတိညာဟာတဆင်ပြီးတဆင်တက်လာရုပ်နဲ့နာမ်ကိုကွဲခြားကွဲပြားခြားနာသိသွားလို့ရှင်အမြင်စင်ကြယ်သွားပြီအမြင်စင်ကြယ်သွားပြီတဲ့နောက်အချောင်းကိုပါစဉ်းစားဆင်ញင်နာနိုင်လို့ရှိရင်တန်မြဲရည်ခင်းသွားပြီကြည့်ဒီတဲ့တိုးတက်လာတဲ့အခါကျပရိသတ်ဘုပ္ပတ်နဲ့တွဲဖက်ပြီးတော့မြတ်စွာဘုရားဟောထားတာကြည့်မျက်စိနဲ့အစင်းအာယုံဆုံလိုက်တဲ့အခါမှာမြင်သိစိတ်ပေါ်တယ်မျက်စိရဲ့အစင်းအာယုံရဲ့မြင်သိစိတ်ရဲ့ဒီသုံးခုဆုံလိုက်တဲ့အခါမှာဖတ်တဆိုတာပေါ်လာတယ်နော်ဖတ်တဆိုတာပေါ်လာတယ်အဲ့ဒါကိုတုတ်တံပါဠိတော်တွေမှာမြတ်စွာဘုရားဟောတာစကုံစပတိစရူပိစဥပိစတိတိဏံတင်ဂတိဖတ်တော်မျက်စိနဲ့အစင်းအာယုံကိုအကြောင်းပြုပြီးတော့မြင်သိစိတ်ပေါ်တယ်ဒီသုံးခုကြောင့်ဖတ်တာဆိုတာပေါ်တယ်။ဒါသုံးခုကြောင့်ဖတ်တာဆိုတာပေါ်တယ်ဆိုတဲ့စကားနဲ့ပရိစ္ဆေသဘုပ္ပတ်ကြတော့တဏ္ဍာယရဏပစ္စယဖတ်တော်လို့ဒီလိုပဲဟောတယ်နော်။ဒီမှာကြတော့ပို့ပြီးတော့အသေးစိတ်ဟောတဲ့သဘော။တဏ္ဍာယရဏပစ္စယဖတ်တော်ဆိုတာနဲ့အတိဗေဟာတူတူပဲပေါ့။စက္ခုဇပရိစ္ဆရူပိစ္ဆဥပိစ္စတိစက္ခုဝိညာဏတိဏံတင်ဂတိဖတ်တော်။ဟိုတုန်းကတော့တဏ္ဍာယရဏပစ္စယဖတ်တော်လို့ပြောလိုက်တာ။အခုဒီကြတော့တိဏံတင်ဂတိဖတ်တော်လို့ဒီလိုခေါ်တာနော်ဟိုတုန်းကအာရဏ6ပါးထဲမှာပဲရောပြီးတော့သွင်းပြီးတော့မြတ်စွာဘုရားဖတ်တာဖြစ်ပုံကိုဟောတယ်ဒီကြတော့စက္ခုနဲ့ရူပယုံဒီအာရဏ2ပါးပေါင်းစုံမှုကြောင့်မြင်သိစိတ်ပေါ်တယ်မြင်သိစိတ်ပေါ်လာမှဖတ်တာပေါ်တယ်လို့ဒီလိုခေါ်တာဒီဟာကြတော့ပို့သိစိတ်တယ်လို့ဒီလိုဆိုကဲပရိစ္ဆေသဘုပ္ပတ်နဲ့ဒါတူတူပဲတဏ္ဍာရဏပစ္စယဖတ်တော်နဲ့တူတူပဲ ဟောဖတ်တာဆိုတာပေါ်လာတယ်ဖတ်တာဆိုတဲ့အသေးပဲကအာယုံနဲ့စိတ်နဲ့ဆက်တွေ့တာကိုပြောတာဖတ်တာပြည့်စရာဝေဒနာတဲ့အာယုံနဲ့စိတ်နဲ့ဆက်တွေ့တဲ့အခါကျတော့စိတ်ရဲ့ခံစားမှုလေးတွေပေါ်လာတယ်အဲ့ဒီစိတ်ရဲ့ခံစားမှုကြတော့ဝန္တာရာရှိတယ်ဝန္နေရာရှိတယ်စိတ်ရဲ့ခံစားမှုတွေပေါ်လာအဲ့ဒီထိအောင်လူရဲ့တဘာဝဒါတွေကသိဖို့ရတယ်သိအောင်ကြိုးစားသိအောင်ကြိုးစားအဲ့ဒီနေရာမှာမသိလိုက်ဘူးဆိုရင်ဘာဖြစ်တုံးဆိုဝေဒနာပစ္စယတဏှာဆိုပြီးတော့လာပြန်တော့အဲ့ဒါကြတော့တတိနဲ့ပညာကင်းမဲ့သွားလို့ရှိရင်တဏှာဆိုတာလာပြီးတဲ့အခါမှာနောက်ကတောကဆိုတာဝင်တော့တာပဲတဲ့အေးဒါကြောင့်မို့လို့တဏှာယရဏပစ္စယဖတ်တော်ဖတ်တာပစ္စယဝေဒနာလို့ဆိုတဲ့နေရာမှာဒီသဘာဝတရားတွေကိုရှုနိုင်မှတ်နိုင်ပွားနိုင်ပြီနာမရူပပြိစေရဉာဏ်နဲ့ပစ္စယပြိခာဉာဏ်နဲ့ဆုံးသတ်နိုင်ပြီဆိုတဲ့အခါကျတော့ဝေဒနာဆိုတာမလာတော့ဘူးတဏှာကိုဖမ်းချုပ်ထားနိုင်တဏှာဖြစ်ဖို့အတွက်မဖြစ်အောင်ကြောင်းတရားတွေကိုဖယ်ရှင်းထားနိုင်ပြီဟောနာမရူပပြိစေရဉာဏ်နဲ့ပစ္စယပြိခာဉာဏ်ဒီဉာဏ်နှစ်ခုရလာလို့ရှိရင်တဲ့သာသနာတော်မှာယတ္တိမှုရပါပြီဗုဒ္ဓဘာသာဝင်ဆိုလိုတာကဘုရားဘာသာအစ်စ်ဖြစ်ပြီလို့ဒီလိုပြောတာเนาะဒါဖြင့်ဉာဏ်တဲ့ပုဂ္ဂိုလ်တွေဘုရားဘာသာအစ်စ်မဟုတ်သေးဘူးလားဆိုခိုင်မာတဲ့ဘုရားဘာသာမဟုတ်သေးဘူးเนาะဘုရားဘာသာဖြစ်ချင်တော့ဖြစ်နေမယ်အစ်စ်ဆိုတာဘယ်တော့မှမပြောင်းလဲတဲ့အရာကိုပြောတာအဲ့တော့တာမန်သိတဲ့ဘုရားဘာသာဝင်ကတခြားဘာသာဝင်နေရဲ့ပြောဆိုပုတွေပေါ်မှာနားယောင်ပြီးတော့ဘာသာပြောင်းရင်လည်းပြောင်းသွားနိုင်တယ်အခုလောက်ထိအောင်သိသွားပြီဆိုတဲ့အခါကျတော့ဒါသာလည်းအမှန်တရားလို့ဆိုပြီးတော့ဗုဒ္ဓဘာသာပေါ်မှာရင်းရင်ချင်းဆိုလိုတာကမြတ်စွာဘုရားရဲ့အဆုံးအမပေါ်မှာရင်းရင်ချင်းမရှိဘဲနဲ့အခိုင်အမာယက်တည်နိုင်သွားပြီလို့အဲ့ဒါကိုပဲသုလသောတပန်လို့လည်းခေါ်တယ်ပေါ့အဲ့ဒီအဆင့်လောက်ရောက်အောင်ဘုန်းကြီးတို့တွေကြိုးစားအထောက်အကူဒါကိုပြောတာတရားသိရင်စိတ်ပျော်ရွှင်ဒီကနေ့ဆက်ပြီးတော့တရားဓမ္မကိုသိအောင်ကြိုးစားကြမယ်ဆိုလို့ရှိရင်ဘာကြောင့်စိတ်ပျော်ရွှင်တာလဲဆိုရင်တရားသိလို့ရှိရင်တွေ့တာမှုကိုဖယ်ရှားနိုင်တယ်တွေ့တာမှုကိုဖယ်ရှားနိုင်လို့ရှိရင်တောကဆိုတာမလာဘူးတောကမလာလို့ရှိရင်စိတ်ပျော်ရွှင်ချမ်းမြေ့မှုကိုရတယ်လို့ဒီနည်းကလွဲလို့တခြားနည်းမရှိဘူးတဲ့ဒါကြောင့်မို့မြတ်စွာဘုရားကမဟာတတိပဌာနတုံးမှာဧကာယနောအယံဘိက္ခွေမေခောတတ္တနာဝိတုဒ္ဓိယသောကပရိဒေဝနံတမဒိက္ခမာယဒုက္ခဒေါမနတဏံအထင်ကမာယညာယတအဓိကမာယနိဗ္ဗာနတသစ္စိကရိယာယလို့ဆိုပြီးတော့ဟောထားတာလေဒါတတိပဌာနလို့ဆိုပေမဲ့တတိတစ်ခုတည်းပြောတာမဟုတ်ဘူးဒီထဲမှာတမဒိဋ္ဌိတမသင်္ကပ္ပတမဝါယမတမတတိတမသမာဓိအကုန်လုံးပါအဲ့ဒီတရားအထုတ်တာအလုံးကိုခြုံငုံပြီးတော့ပြောတာဟာဒီမဂ္ဂင်၈ပါးဆိုတဲ့အကျင့်တရားဟာတခုတည်းသောလမ်းကြောင်းပဲဘာအတွက်လဲလို့ဆိုရင်တတဝါတွေစိတ်ဖြူစင်မှုအတွက်တခုတည်းသောလမ်းကြောင်းပဲတောကပရိဒေဝနံတမဋိကမယတောကတွေဖယ်ရှားဖို့ပရိဒေဝတွေကြော်လွှားဖို့တခုတည်းသောနေပဲဒုက္ခဒေါမနတဏကိုဆင်းရဲမှုစိတ်ဆင်းရဲမှုတွေကိုခြုံငိမ့်ဖို့ဆိုတာလဲတခုတည်းသောနေလမ်းပဲနိဗ္ဗာန်လမ်းကြောင်းကြီးကိုတွေ့ရှိဖို့ညာယတအဓိကမာယနိဗ္ဗာန်လမ်းကြောင်းပေါ်ရောက်ဖို့နိဗ္ဗာန်လမ်းကြောင်းကိုတွေ့ဖို့ဆိုတာလေတခုတည်းသောနည်းပဲလမ်းကြောင်းဆိုတာတွေ့မှလျှောက်လို့ရတာလေလမ်းပြောင်းနေလို့ရှိရင်ရောက်မှာမဟုတ်ဘူးဒါကြောင့်မို့ဒီအကျင့်ချင်းမှနိဗ္ဗာန်လမ်းကိုတွေ့မှာဖြစ်တယ်ပေါ့အေးနိဗ္ဗာန်လမ်းကြောင်းအတိုင်းလျှောက်ပြီဆိုရင်နိဗ္ဗာန်တ္တသစ္စိကရိယာနိဗ္ဗာန်ကိုမျက်မှောက်ပြုမယ်အဲ့ဒါလို့နိဗ္ဗာန်ဆိုတဲ့တရားထိအောင်သိပြီဆိုလို့ရှိရင်တရားသိရင်စိတ်ပျော်ရွှင်မှုဟာတကယ်ကိုအဆင့်အမြင့်ဆုံးစိတ်ပျော်ရွှင်မှုကိုရရှိမှာဖြစ်ပါတယ်။ဒီလိုသောလောကဓာတ်မုံတိုင်းတွေပဲတိုက်တိုက်မင်္ဂလာတုတ်တံမှာဟောထားတဲ့အတိုင်းဖုဒ္ဒတလောကဓာမေဟိစိတ်တံယတနာကံပတိလောကဓာတ်မုံတိုင်းတွေဘလောက်ပဲတိုက်တိုက်စိတ်ဟာမတုံ့လောက်တော့ဘူးအတောကံမစိုးရိမ်တော့ဘူးဝိရဇမြူတွေမကတ်တော့ဘူးခေမစိတ်တအလုံးငြိမ်ချမ်းသွားနိုင်ပါတယ်အဲ့ဒီအဆင့်ရောက်အောင်ကျင့်စဉ်ဟာတခုတည်းသောမဂ္ဂင်၈ပါးအကျင့်တရားပဲဖြစ်ပါတယ်ဆိုတာ alo dia chicken tu rosen berita tu tisi nale bi. Pura biasa hajaro mukere daya ti le. Sipyo shembu tu daya ti ang. Sipyo shembu tu daya ti ang. Cenya me sudi ma. Bagi siapa cendera aku cendawanya nafsi telu. Kosi kosi tu wajabi cendera joko atau domunanya bahasa kondri. Meta poya on tadawa miyaswa Piyan kwa Chanda jabasi Tadawa miyaswa Piyan kwa Chanda jabasi Meta yi chan Tunga pshan Yenyan Javazi Mita Yi Jan Tung Apsham Yenyan Javazi Tashi Chamba Si Chanda Luya Sanda Pivazi Tashi Chamba Si Chanda Doya Sanda Jivazi Tamodaram Bivaitavana Vita Tavi Tamu Hatta Asara Marati Divao Devana Yantu Taro Tamodaram Lava Dota Moa Saito Kimjo Chi Kaya Sego Bivaitava Vanda Shimja Taujaya Najaya Gonoja Vidatavi Pusa Nyinaukilita Sayyidau Hudamyaru Dhamuhada Pencha Vedvi Gedu Kinsin Rimjau Pesha Akoni Hondu Sinsin Madvi Pshita Vase Gondari Asara Marra Ojinle Kwa Najinle Kinti Jinle Shintado Ivaungilita Bukhade Kinyaya Asipshi Betado Devana Neva Hukho Inyurado Taro Deya Chikin Sikong Venya Durozi Miyadu Di Shandu Paravi Asinsin Yenem Yive Mali Pounde Sayyauto Mujavasi Gondati